Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ2023ခုနှစ်ဩဂုတ်လ9ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA ရဲ့မြန်မာပိုင်းရဲ့အစီအစဉ်တွေကို live တို့ meter 24 50 51နဲ့ live meter 190အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တို့မှာအခုမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါ။ကျွန်တော်ကျော်စံသာပါ။သတင်းတွေကိုဥတီမောင်သားနဲ့အတူပြောပြမှာဖြစ်ပါတယ်။အမေရိကန်သမ္မတဟုံးဒေါ်နယ်ထရမ့်2020ရွေးကောက်ပွဲရလဒ်ကိုပြန်လည်ပြောင်းပြန်လုပ်ဖို့ကြိုးပမ်းနေဆိုရဲဆွဆွဲချက်ကိုသူရှိနေရပယ်ချလိုက်ပါတယ်။အာဖရိကတိုက်နိုင်ဂျာနိုင်ငံမှာတော့ဖြုတ်ချထားတဲ့သမ္မတကိုပြန်ခန့်ဖို့နိုင်ဂျာစစ်တပ်ကိုအင်ဒီဂျင်းနိုင်ငံတွေကအမိန်ပေးတာသက်တမ်းစစ်နေပြီဖြစ်ပါတယ်။ဒီလိုစိတ်ဝင်စားဖို့သတင်းတွေကိုကြားရမှာဖြစ်ပါခင်ဗျာ။
ဟုတ်ကဲ့ဆရာဒီကနေ့မကြာခင်ကြားကြရမှာတွေထဲမှာတော့
ရင်တိုက်တာမဟုတ်ရင်တင်းမောင်းပေါ့ရင်တင်းမောင်းမှုဖြစ်သွားပေါ့အဲဖြစ်ဖြစ်ချင်းနဲ့ကြဲကြေးလာဒါမဲ့အဲ့မှာအဲ့နာမှာပွဲချင်း
အခုကြားခဲ့ရတာကတော့ထိုင်းနိုင်ငံရောက်ရွှေပြောင်းအလုပ်သမားတွေဂျုံရတယ်မတော်တဆမှုပါဒီเจ้าကိုသတင်းတွေပြီးဒီမိုကရေစီဆွေးနွေးခန်းမှာဦးမြတ်အေးနဲ့အင်တာဗျူးမတိုင်မီနားဆင်ကြရမှာပါဒုတိယပိုင်းနိုင်ယူဘက်မှာတော့ကမ္ဘာမြမမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများဆက်တဲ့ပတ်စစ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုတော့ဒီကိလေမနဲ့ထိတ်တန်းရောက်သတင်းတွေကိုဥကျော်စံတာနဲ့ကျွန်တော်တို့ကြီးညာပေးကြမှာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်ဒေါ်နယ်ထရမ့်က2020ရွေးကောက်ပွဲရှုံးနိမ့်တာကိုပြောင်းပြန်လုပ်ဖို့လင်းလဲအထုတ်ခဲ့တဲ့ဆိုပြီးစွဲချက်တင်ရတဲ့အကြောင်းပြချက်ကိုသူရဲ့ရှေ့နေရပယ်ချလိုက်ပါတယ်။ဂျိုးဘိုင်ဒန်အနိုင်ရတယ်ဆိုတာကွန်ဂရက်လွှတ်တော်ကအတိမပြုဖို့ဒေါ်နယ်ထရမ့်ရဲ့အထုမှုဟာဖွဲ့စည်းပုံအခြေခံဥပဒေကခွင့်ပြုထားတဲ့လွတ်လပ်စွာပြောဆိုပိုင်ခွင့်ကိုကျင့်သုံးလာတာဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်သမ္မတဟောင်းထရမ့်ရဲ့ရှင်းနေဂျွန်လော်ဒိုက5 News Talk Show မှာပြောပြလိုက်တာဖြစ်ပါတယ်ဒေါ်နယ်ထရမ့်ဟာရွေးကောက်ပွဲရလဒ်ကိုအတိမပြုဖို့သူရှုံးနိမ့်မဲ့ပြည်နယ်တွေကသမ္မတရွေးကောက်ပွဲအဖွဲ့ဝင်တွေစီရင်ကိုလိမ့်လေတင်သွင်းဖို့ထိုစဉ်ကဒုတိယသမ္မတဖြစ်တဲ့မိုက်ပင်းစ်ကိုလှုပ်ရှားခဲ့ပြီးသူအစိုးရဆက်လက်အာဏာတည်ရှိအောင်ပူပေါင်းကြံစည်လိမ်လည်ခဲ့တဲ့ဆိုရဲဆွဲချက်ကိုရင်ဆိုင်နေရတာဖြစ်ပါတယ်။သူရှိနေလော်ရိုကတော့လွတ်လပ်စွာပြောဆိုပိုင်ခွင့်ကိုကျင့်သုံးခြင်းသာဖြစ်တယ်လို့ CNN သတင်းထံကလည်းပြောကြားခဲ့ပါတယ်။ဒါ့အပြင်ဂျူရီလူကြီးရဲ့အကဲဖြတ်ချက်တွေကိုဖော်ထုတ်တာနောက်ပြီးတော့သမ္မတထရမ့်ကိုဆန့်ကျင်ပြီးထွက်ဆိုလာမဲ့သက်သေတွေစီရင်ဖြစ်နိုင်တဲ့အထောက်အထားတွေကိုလူမှုကွန်ရက်မှာဖော်ပြတာတွေကိုဟန်တာဖို့ကြိုးပမ်းတာကိုလည်းပဲသူရဲ့ရှိနေကဒါကိုကံွက်သွားမယ်လို့ဆိုပါရယ်ရွေးကောက်ပွဲလိမ်လည်မှုဟာဒေါ်နယ်ထရမ့်အပေါ်ဆွဲဆိုထားတဲ့တတိယအမှုဖြစ်ပြီးအခြားအမှုတွေကတော့အထူးကန့်သတ်အစဉ်တန်းရှိတဲ့လူမျိုးရေးလွှဲဝါချက်တွေကိုဥပဒေမဲ့စုပြုံထားရှိမှုနဲ့စီးပွားရေးပိုင်ဆိုင်မှုတွေကိုလိမ်လည်ခဲ့မှုလို့ပဲဖြစ်ပါခင်ဗျာ
ခရိုင်းမီးယားနဲ့ယူကရိန်းတောင်ပိုင်းကခေါဆန်ဒေသကိုဆက်ထားတဲ့ကွန်ဟာဒရာကိုယူကရိန်းတပ်ဖွဲ့တွေကဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားကလည်းယူကရိန်းနောက်ပိုင်းကို drone တွေဒုံးကျည်တွေနဲ့တနင်္ဂနွေနေ့ကဆက်ကဆက်ခါတိုက်ခိုက်ခဲ့ပါတယ်။ဒီလိုတိုက်ခိုက်ကြတဲ့အတွက်လူ6ယောက်သေဆုံးခဲ့ပြီးတခြားလူ4ယောက်လည်းဒဏ်ရာရှိခဲ့ကြပါတယ်။အခုလိုမြေပြင်တိုက်ခိုက်မှုတွေကြောင့်ယူကရိန်းတောင်ပိုင်းရုရှားတပ်တွေအတွက်ထောက်ပံ့ရေးလမ်းကြောင်းကိုထိခိုက်ပြီးယူကရိန်းရဲ့တပ်မြန်ထိုးစစ်ကိုအထောက်အကူပြုနေပါတယ်။ရုရှားမှာတော့မော်စကိုမြို့တောင်ပိုင်းမှာ drone တစ်စီးကိုတနင်္ဂနွေနေ့ကပစ်ချခဲ့ရတယ်လို့မော်စကိုမြို့တော်ဝန်ကပြောပါတယ်။အဲ့ဒီတနေ့တည်းမှာပဲမော်စကိုကဗီနီကိုဗိုလေဆိပ်ကလေယာဉ်ခီးစင်တွေကိုရပ်ခဲ့ရပါတယ်။ရုရှားက drone နဲ့ဒုံးကျည်ပေါင်း80တိုက်ခိုက်ခဲ့ပြီးအဲ့ဒီထက်ကရုရှားရဲ့အ ਨੇ ဆုံးဒုံးကျည်10စင်းကိုယူကရိန်းလေကြောင်းကာကွယ်ရေးတပ်ဖွဲ့တွေကပစ်ချခဲ့တယ်လို့ယူကရိန်းကပြောပါတယ်။စနေနေ့တုန်းကတော့ခါခစ်ဒေတာကိုကူပီယာနက်စ်မြို့သွေးတူပံကိုရုရှားကလေကြောင်းကနေတိုက်ခိုက်ခဲ့တာပါ။ဆော်ဒီအာရေဗျနိုင်ငံဂျေဒါမှာလုံနေတဲ့ဆွေးနွေးပွဲကအကျိုးများတယ်လို့ယူကရိန်းသမ္မတရုံးအကြီးအကဲ NBA ရမက်ကဒီအချိန်မှာပဲပြောလိုက်ပါတယ်။ဒီစီးပွဲကယူကရိန်းနောက်ကကမ္ဘာတောင်ပိုင်းနိုင်ငံတွေကဝိုင်းရံပေးဖို့လှုပ်တာဖြစ်တယ်လို့ရုရှားကဆိုပါတယ်။ဒီအစည်းအမြစ်အစည်းအဝေးမှာ BRICS လို့အင်္ဂလိပ်လိုအတူသိကြတဲ့ Brazil, India, တရုတ်နဲ့တောင်အာဖရိကနိုင်ငံတွေလည်းတက်ရောက်ကြပေမဲ့ BRICS အဖွဲ့ဝင်ဖြစ်တဲ့ရုရှားကတော့မတက်ရောက်ခဲ့ပါဘူး
။ပါကစ္စတန်အပဝင်နေဇက်ဖြတ်ကျော်တိုက်ခိုက်မှုတွေကိုအစ္စလမ်ဘာသာဝင်အရာ Haram လို့ခေါ်တဲ့တပ်မြင့်ချက်အဖြစ် Afghanistan Taliban အုပ်ချုပ်ရေးအကြီးအကဲကသတ်မှတ်လိုက်ပါတယ်။ Taliban အကြီးအကဲ Habibullah Akhundzada ကဒီအမင်းကိုအာဖဂန်မြေပေါ်ကနေတခြားနိုင်ငံတွေကိုချိမ့်ချောက်မှု ပိတ်ပင်ရေးဆွေးနွေးပွဲကိုပါကစ္စတန်အရာရှိနဲ့ပြည်သူ့စင်ပြောဆွဲကြတာဖြစ်တယ်လို့ကဘူးမျိုးအစိမ်းဆွေးရအရာရှိသူကပြောကြခဲ့ပါတယ်ဒီကိစ္စဟာပါကစ္စတန်အထူးကိုယ်စားလှယ်တာလီဘန်နိုင်ငံရဲ့ဝန်ကြီးတော်ကဘူးမျိုးတော်မှာလွန်ခဲ့တဲ့သုံးရက်ကြာဆွေးနွေးတဲ့အတွင်းအဓိကအကြောင်းအရာဖြစ်ခဲ့ပါတယ်ပါကစ္စတန်လူမျိုးရေးတပ်ဖွဲ့ဝင်တွေရဲ့အရသားတွေပေါ် မတရားအစဉ်ကျင်ညာထားတဲ့တီတီပီခေါ်တရစ်အီတာလီဘန်ပါကစ္စတန်အဖွဲ့ကတိုက်ခိုက်မှုတွေများပြားလာချိန်ဒီဆွေးနွေးပွဲပြုလုပ်ခဲ့တာလည်းဖြစ်ပါတယ်ဒီဆွေးနွေးပွဲမှာအာဖဂန်ဟာအခြေစိုက်တဲ့တီတီပီအဖွဲ့နဲ့သူတို့လုံဆောင်ချက်တွေကိုအဓိကထားပြီးတော့ဆွေးနွေးကြတာဖြစ်တယ်လို့အမည်မဖော်လို့သူပါကစ္စတန်အရာရှိသူကပြောပါတယ်တာလီဘန်ကောင်းဆောင်ရှိခ်ဟာဘီတူလာရဲ့အမိန့်ဟာသူ့ကိုစစ် Taliban ကိုတောင်းဆိုထားရမယ် Taliban တွေဘက်ကတော့ဒီလိုတုံ့ပြန်ခြင်းမရှိသေးပါဘူးခင်ဗျာ
။တပ်ပရကိုပြန်တင်ဖို့အတွက်နိုင်ဂျာအာနာသိစစ်တပ်ပေါ်ရာစတန်ပေးထားတဲ့ရက်တနင်္ဂနွေနေ့ကကျော်လွန်လာခဲ့ပါပြီ။ဒါပေမဲ့စီရေးအရဝေရောက်ဆွတ်မယ်လို့ပြောထားတဲ့အနောက်အာဖရိကဒေသနိုင်ငံများဖွဲ့အားပုံပြီးငြိမ်းချတဲ့နီလာအသုံးပြုဖို့တင်ပြတာတွေနဲ့ရင်ဆိုင်နေရပါတယ်။ ECOWAS တို့အတူအဖြစ်သိကြတဲ့ဒီဒေသဆိုင်ရာနိုင်ငံများအဖွဲ့ရဲ့ဥက္ကဋ္ဌနိုင်ဂျီးရီးယားတပ်ပရကိုပိုပြီးငိမ့်ညံ့တဲ့နီလာအသုံးပြုဖို့နိုင်ဂျီးရီးယားအထက်လွှတ်တော်ကစနေနေ့ကတိုက်တွန်းလိုက်တာပါ။ဒီလိုတိုက်တွန်းပေမဲ့ ECOWAS ဟာအဖွဲ့ဝင်နိုင်ငံများရဲ့သဘောတူများချက်နဲ့လှုပ်ဆောင်တော့ဖို့ရာဇသံပေးထားတဲ့အတိုင်းစစ်ရေးနီလာကိုလည်းအသုံးပြုနိုင်ပါတယ်။ဒါပေမဲ့ဒီလိုနီလာရဲ့အကျိုးဆက်တွေကိုဘယ်လိုရင်ဆိုင်ကြမလဲဆိုတာကတော့မေးခွန်းထုတ်စရာရှိနေပါတယ်။ ECOWAS အဖွဲ့ဝင်မဟုတ်ဘဲအဖွဲ့ဝင်နိုင်ငံတွေရဲ့အိမ်နီးချင်းအယ်ဂျီးရီးယားနဲ့ချက်နိုင်ငံတို့ကလည်းအင်အားအသုံးပြုပါကိုစတင်ထားကြပါတယ်။တခြားအိမ်နီးချင်းတွေဖြစ်ကြတဲ့မာလီနဲ့ဘာကီနာဖာဆိုနိုင်ငံတွေမှာတော့အာနာသိန်းစစ်တပ်ကပဲအုပ်ချုပ်နေတာဖြစ်ပြီး ECOWAS ကစီအေနီလန်နဲ့ဆွတ်ဖက်မယ်ဆိုရင်ဒါဟာသူတို့ကိုလည်းစစ်ချေညာတာပဲဖြစ်တယ်လို့ပြောနေကြပါတယ်။ ECOWAS ကိုလစလန်ဖွဲ့ကဒိုင်ချာကိုသွားခဲ့ပြီးမြန်အာနာသိန်းဖွဲ့ခေါင်းဆောင်ကိုတွေ့ခွင့်မရခဲ့ကြပါဘူး။ရာဇလန်ပေးထားတဲ့ရက်နောက်ပိုင်းမှာ ECOWAS ကဘာဆက်လုပ်မယ်ဆိုတော့မသိရသေးပါဘူးခင်ဗျာ။
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 11113ည540 kHz 8433ည551 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကသတင်းတွေကိုဆက်လက်ကြီးညာနေတာဖြစ်ပါတယ်။ Israel တပ်ဖွဲ့တွေက Palestine စစ်သွေးကြွဆူဆူသွန်းကိုဂျော်ဒန်မြေအနောက်ဘက်ကမ်းရဲ့မြောက်ပိုင်းမှာတနင်္လာနေ့ကပြစ်ဆက်လိုက်တဲ့အတွက်အရင်နှစ်ဦးသေဆုံးထားလို့ဖြစ်ပေါ်နေတဲ့အကြမ်းဖက်မှုပုံမှုအချိန်မြင့်လာနေပါတယ်။ဒီတနင်္လာနေ့ပြစ်ခတ်မှုဟာပြီးခဲ့တဲ့လကအကြီးကျယ်ထိုးစစ်ဆင်ခဲ့တဲ့ဂျင်းနင်းဒုက္ခသည်စခန်းအနားမှာဖြစ်ပေါ်ခဲ့တာပါ။ဒီလိုထိုးစစ်ဆင်ခဲ့တာကလည်းတကယ်တော့2022အစောပိုင်းကတည်းကစတင်ခဲ့တဲ့အကြမ်းဖက်မှုရပ်တန့်ရေးဆိုတာပြောခဲ့မယ်ဘာမှမထရောက်ခဲ့ပါဘူး။ဒီစမှာတော့အစ္စရေးမှာဘောရတင်မာရဲ့အစွတ်တက်လာပြည့်နှောင်းမှာအချိန်နဲ့ပုံမူလို့သာဆွေးရလာခဲ့ပါတယ်။အခုပြစ်သက်ခံရသူတွေဟာသူတို့ရဲ့အဖွဲ့ဝင်တွေလားဆိုတာကိုချက်ချင်းမသိရပေမဲ့ Hamas နဲ့ Islamic Jihad အဖွဲ့တို့ကတော့ဒီသက်ပြန့်မှုကိုရှုတ်ချထားပါတယ်။အခုပြစ်သက်မှုဖြစ်ပွားခဲ့တဲ့နေရာမှာ Palestine အုပ်ချုပ်ရေးအဖွဲ့ရဲ့ပြစ်သက်မှုနဲ့ Israel အကြမ်းဖက်ဖန်ဆီးတာတွေနောက်ကအစွန်းရောက်ခြေချနေထိုင်သူတွေဂျူးတွေရဲ့တိုက်ခိုက်မှုတွေကြောင့်အကြမ်းဖက်မှုတွေဟာအစင်မြင့်လာနေတာဖြစ်ပြီးဆယ်စုနှစ်နှစ်ခုအတွင်းအဆိုးရွားဆုံးတိုက်ပွဲတွေအစင်ထိရောက်ရှိလာတာလည်းဖြစ်ပါတယ်။ဒီနေ့အတွင်းမှာပဲအနောက်ဘက်ကန်ဂျေရုဆလမ်ရှိဘက်ချန်ဒူမှာအစ္စရေးရဲ့ပြစ်ခတ်သက်ပြမှုကြောင့်ပါလက်စတိုင်း160ကျော်သေဆုံးခဲ့ရပြီးဖြစ်တယ်လို့ AP သတင်းဌာနကပြောပါတယ်။အစ္စရေးတို့ကတော့ဒါဟာအကြမ်းဖက်သမားတွေဖြစ်တယ်လို့ဆိုပေမဲ့ဣဇရေးစစ်တပ်ကြွကြလာတာကိုဂဲနဲ့ပေါက်တဲ့ကလေးတွေလက်ပိုက်ကြီးနေတဲ့အပြစ်မဲ့ပြည်သူတွေစစ်ဆင်ရတဲ့အထက်မှာပါဝင်ပါတယ်။ပါလက်စတိုင်းလက်ချက်နဲ့စစ်ဆင်ရသူကတော့ဒီနေ့တည်းမှာ26ယောက်ရှိပါပြီခင်ဗျာ
။ပြောချက်နေထိုင်ဖို့ကြိုးစားကြသူတွေကိုအီတလီကယ်ဆယ်ရေးသမားတွေကတနင်္လာနေ့နေ့ကကယ်တင်လိုက်ရပါတယ်။တောက်ကြတဲ့ညပိုင်းစနေနေ့အစောကြီးမှာကြောက်ဆောင်တွေနဲ့တိုက်မိလာကြောင့်တင်းမောပြက်ခဲ့ပြီးလမ်ပီဒူးစာကျုံပေါ်ကကြောက်တန်းတွေပေါ်မှာပြောင်းရွှေ့နေထိုင်ဖို့ကြိုးစားကြသူတွေကတောင်းတင်နေကြတာပါ။လူ30ပျောက်နေတော့မယ်လို့အသက်ရှင်ကျန်ခဲ့ရသူတွေကတော့ပြောပါတယ်။ကြောက်တန်းတွေပေါ်မှာတွေ့ခိုးအသက်ရှင်ကျန်ခဲ့သူအလုံး34ယောက်ရှိပြီးသူတို့တွေထဲမှာကိုဝင်းတဲ့2ယောက်နဲ့ပ ကလေးတယောက်တည်းပါဝင်ကြတယ်လို့အယ်ပိုင်းကဲဆယ်ကူညီအဖွဲ့ကပြောရေးဆိုခွင့်ရှိသူဖက်ဒရယ်ကိုကက်တန်နီယာကပြောပါတယ်။ကျောက်ဆောင်တွေကြောင့်အီတရီကန်ကြီးဆောင်တမောတွေအတွက်အန်ရရှိတာမို့မိသားနဲ့အီတီလေးတက်ရဟရင်တွေတုံးပြီးတယောက်ချင်းကိုကဲတင်ခဲ့ရတာဖြစ်ပါတယ်။အရင်နေ့တုန်းကလည်းအစားစာရေးနဲ့အပူတက်ရဆောင်တွေကိုရဟရင်ဘောကနေသူတို့အတွက်ချပေးခဲ့ရပါသေးတယ်။ကိုယ်ရှိလာမြို့သမီ
bung decha kangayare, concession him out, Ninyaye Tima Kana, Tininia Chimbakabare. Ukraine boy, Russia, to Josija. Nuclear Lena, Thumbu Tapinama was suing Nijajing. Nuclear Lenego, Pine Saint Pine Saintara Hart, the Pepeka Sadim Pika Lalime, Sure, Gizau Hantan and Ed the Bo, Deterrence Pit, Sure Gizau, Japan Yashi, I shall tell a Javar. Japan, Hiroshima, Ucho Yim, who are a group of the Hera.
Tashua, Sonoyona Kaku Yokshironjani, Toyta, Anatawa, Ima Konoshin,
Nuclear Lenaga, Siko Hantan, I made a young Yadu, which you know, Mijimare. A good lesson, some yard, Pima, Ukraine, Pidu, Knarro down in Hambamla. Ukraine had nuclear lenna, Mesido, nuclear lenna go sooner. I look to your canna, Mobu, Russia, nuclear lenna, she be two Johnny Rapide, and I will Mahantan Hanya and Pete, look your thought, Tapare. Hiroshima, Muha, Mila, Runga, G7, Siwego, Lakhan Chimbagabi, Dudia Gabasi, a twin. The Sungaya, Zuria. Take my pet and yin, big man will have 87 guns and that's why I'll teach you there. I am a nuclear lena, my pian body through the gatabio, sooner get out of your partner.
Majami trouble sheet at Tining A, Leshi P, Mahawa Cherry, Yalong, Gong, Chong Sauko, Tining and a baby like body. This hour I'll be in Senegal, Lambio, Pedello, so be a kudo, baby like Dava. Time you sending our Tining and Yima and Yimposia, Chong, your dear pity body. Tining I be a boy at the Piasimu Ubri Akabama, a dentious so Ubri like Pibare, Kulu, baby like the ha, Lola so a Piosu, Gwene, poor Pia Gwengo, can shut up at a sort of Tining I a Piosu Jago, so I like that Piedelu, Luku ye, Osu regalo, we pan like Javare.
Direct from Washington.
နေလာနေမနက်ခင်းနောက်ဆုံးအထိတ်တန်းရောက်သတင်းတွေကိုဥကျော်စံလာနဲ့အတူကြီးညာပေးကြတာပါအခုဆက်လက်ပြီးဒီမိုကရေစီဆွေးနွေးကောင်းကိုမလွင့်ထုတ်မီမှာသတင်းဆောင်ပါတစ်ပုဒ်တင်ပြချင်ပါတယ်ထိုင်းနိုင်ငံဆူရတ်ထန်နေပြည်နယ်ကော့ငငန်းကျွန်းမှာအခုလချောင်းနေမနက်ပိုင်းမှာမြန်မာလူမားတွေကိုသေဆောင်လာတဲ့ကားစီးမတော်တဆတိမ်မောက်ခဲ့တာကြောင့်ခုနှစ်ဦးသေဆုံးပြီးတချို့ဆေးရုံတင်ထားရပါတယ်လို
ရတ်တာနီပြည်နယ်ကောက်ဖငန်ကျောင်းမှာဩဂုတ်လ6ရက်နေ့မနက်ပိုင်းမှာစောက်လုပ်ရေးမြန်မာလူသမားတွေတယ်ဆောင်လာတဲ့ကားစီးမတော်တဆတိမ်းမောက်ပြီးလူ9ဦးသေဆုံးသွားခဲ့တယ်ဆိုပြီးမျက်မြင်တွေ့ရတဲ့မြန်မာတဦးကအခုလိုပြောပါတယ်
အဲကားမောက်တာလေသူတို့ကားကိုသူတို့ဟိုနောက်ထပ်ယင်းတစ်စီးကိုရှောင်ရင်းနဲ့ရှင်ရင်အရှင်နဲ့မောက်တော့အရှင်မထိန်နိုင်ပဲမှောက်သွားတယ်မှလမ်းတွေကမီးတိုင်းအတူလေးနေအဲ့ဒါလေးတွေတိုက်ပြီးတော့တမီးတိုင်းလည်းလဲသွားအဲ့မှာအလူကပယံဘောလုံးတဲ့ကားပေါ့နော်အဲ့ဒီကားပယံဆိုင်ကိုသွားတာသွားတဲ့အချိန်မှာအယောက်20လောက်ပါတယ်နောက်မှအဲယင်းတိုင်းယင်းတိုက်တာမဟုတ်ယင်းတိမ်းမောက်ပေါ့ယင်းတိမ်းမောက်မှုဖြစ်သွားပေါ့အဲဖြစ်ဖြစ်ချင်းနဲ့ကြဲကြင်းလာဒါမဲ့အဲ့မှာပေါ်ကျင်းနေ3ယောက်ဒီနောက်ထပ်အရေးပေါ်လည်းရနေပြီးတော့မှဒီနေ့နောက်ထပ်4ယောက်ထပ်ဆုံးသွားအဲ့ဆိုတော့အခုက9ယောက်ဆုံးသွားပြီပေါ့နောက်ထပ်အရေးပေါ်လည်းမှ4ယောက်ရှိသေးတယ်ဟုတ်ပြီးကျိုးပဲ့ကန်သွားတာက4ယောက်တော်တော်များများကြီးပဲ
ဒဏ်ရာရသူတွေကိုတော့ကယ်ဆယ်ရေးအဖွဲ့တွေကကော့ဖငန်းကျွန်းကဆေးရုံကိုပို့ပေးခဲ့ပြီးဒဏ်ရာရသူတွေကိုလက်တလုံးမှကုသမှုပေးနေတယ်လို့လည်းဆိုပါတယ်နောက်ထပ်စိုးရင်ရတဲ့လူနာတွေလည်းရှိနေသေးတယ်လို့လည်းဆိုပါတယ်။အလားတူဩဂုတ်လ9ရက်နေ့ကလည်းတပ်ပြည်နယ်မဲဆောက်ကနေအယုဒ္ဓယပြည်နယ်ထဲကိုရောက်လာတဲ့တရားမဝင်မြန်မာတွေတယ်လာတဲ့ကားတစ်စီးတိမ်းမောက်မှုဖြစ်ပြီးကားပေါ်မှာပါလာတဲ့မြန်မာ12ဦးလုံးဒဏ်ရာရပေမဲ့တေဆုံးတာတွေတော့မဖြစ်ခဲ့ဘူးဆိုပြီးအလို့သမားရေးတက်ကြွလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ်
။ဒုတိယပြည်နယ်နယ်နိမိတ်ထဲမှာတရားဝင်မြန်မာ12ဦးပေါ့လေအမျိုးသား9ဦးနဲ့မျိုးသမီး၄ဦးလိုက်ပါလာတဲ့မော်တော်ယာဉ်တိတ်မှောက်တယ်အကုန်လုံးတော့ဒဏ်ရာအနာရပဲရတယ်တိတ်ဆုံးသူတော့မရှိဘူးဒဏ်ရာတရားပဲရတဲ့တော်တော်ကံကောင်းထောက်မှတယ်ပေါ့ဗျာ Through the Golua, Sara Sara, Akadama Shibene, Tainango, Diamu, Neza Kajo, Miola Fede, Duria, a UTA Dine, one Munema, she gave Glubita, Chosa, 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 Chosa,
Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, ရင်းငုံမြို့နယ်ထဲမှာမြန်မာနိုင်ငံသားတရားစင်ကျော်လိုက်ပါလာတဲ့ကားစီမေလ9ရက်နေ့ကတိတ်မောက်ပြီးနှစ်ဦးကတော့တေဆုံးသွားခဲ့ပါတယ်မြန်မာနိုင်ငံတွင်နိုင်ငံရေးနဲ့စီးပွားရေးအချက်အလက်တွေပုံမှုဆိုးလာတဲ့အမျှအင်းနီနာချင်းထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်လှုပ်လှုပ်ကန်သူတွေပုံများလာနေတယ်လို့လူကုန်ကူးတဲ့ဖြစ်ရတယ်လေတိတိတတ်တာပို့ဆိုးလာနေတာပါလူကုန်ကူးခံရသူတွေကိုတေဆောင်လာတ
ကျွန်တော်တို့ရဲ့မြန်မာပြည်သိဆုံးရတဲ့ဖြစ်ရည်တွေလည်းအခုနောက်ပိုင်းမကြာခဏကျုံလာနေရတာဖြစ်ပါတယ်ရှင်။မေးမှာတင်ပြခဲ့တာပါ။အခုတော့ဒီမိုကရေစီဆွေးနွေးခန်းကိုစကြမှာလေ။အစိုးရတရားအနေနဲ့စီမံခန့်ခွဲမှုအမှားတွေကျူးလွန်ရင်ပြည်သူကလက်မခံဘူးဆိုတာကိုရှေ့လေးလုံးလူလူလှောင်ရှားမှုကတက်တဲ့ပြခဲ့တဲ့အကြောင်း
ရှင်လေးလုံးလူထုလှုပ်ရှားမှုဟာ1968ခုနှစ်မှာဖြစ်ခဲ့တဲ့အခြေအနေကိုကြည့်မယ်ဆိုလို့ရှင်တပါတီအာနာရှင်စနစ်ကိုသူတို့ဆန့်ကျင်ခဲ့တဲ့ဟိုလူထုလှုပ်ရှားမှုပေါ့နော်အဲ့ဒီမှာဗိုလ်ချုပ်ဒီဦးနေဝင်ဦးဆောင်တဲ့ဆိုရှယ်လစ်လမ်းစဉ်ပါတီကိုအဲ့ဒီအချိန်ကတော့ဟိုဖြုတ်ချနိုင်ခဲ့တယ်ပေါ့နော်ဆိုတော့ဒါပေမဲ့ဒီဆိုရှယ်လစ်လမ်းစဉ်ပါတီကိုကြည့်လို့
ီးတော့အဲ့ဒီနှစ်မှာပဲသူတို့ဒီအရတားဒီမိုကရေစီဒီရွေးကောက်ပွဲနဲ့တက်လာတဲ့အရတားအစိုးရကိုသူတို့ကအာဏာသိမ်းပြီးတော့အဲ့ဒီနှစ်မှာဆိုရှယ်လစ်လမ်းစဉ်ပါတီဆိုတာကိုထူထောင်ပြီးတော့ဟိုအာဏာဆက်ပြီးတော့ယူခဲ့တယ်ပေါ့နော်နိုင်ငံကိုဆက်ပြီးတော့အုပ်ချုပ်ခဲ့တယ်ဆိုတော့ဒါပေမဲ့အဲ့လိုနှစ်ပေါင်း20ကျော်မှတကယ်လူထုအုံကြွားမှုကြီးဖြစ်ပြီးတော့ဒီတပါတီအာဏာရှင်စနစ်ကိုပေါ့နော်ဟိုဖျောက်ချနိုင်ခဲ့ဆိုတော့ဘာလို့နှစ်ပေါင်း20လောက်ထိအချိန်ကကြာခဲ့တယ်လဲရှင်
ဟုတ်ဒီလိုပြ1960နှစ်အာဏာသိမ်းဆက်ကာလကကမ္ဘာတစ်ဝန်းမှာလည်းဖြစ်စားနေတာကဆိုရှယ်လစ်ရေထုတ်ရှားမှုပေါ့နော်အပြိုင်အယိုင်ဆိုရှယ်လစ်နိုင်ငံတွေပေါ်ပေါက်ချင်းတဲ့သူဆိုရှယ်လစ်ရေကွန်မြူနစ်ရေထုတ်ရှားမှုတွေကအရင်မြင့်တက်နေတဲ့အချိန်ခါပေါ့ဗျာအဲ့ဒီအချိန်မှာတော်တော်များများကလွတ်လပ်ရေးကျူးပတ်မှုမှာလည်းဒီလက်ဝဲအယူဆကိုဆွဲကိုင်ပြီးတိုက်ခိုက်ကြတဲ့နိုင်ငံတွေကိုလိုနီတယောက်ကလူမျိုးအောင်တိုက်ခိုက်ကြတဲ့နိုင်ငံတွေရှိတဲ့အခါကျတော့social league နိုးကြောင်းမှုကတအားမြင့်တက်နေတဲ့အချိန်ခါမြန်မာပြည်ရဲ့ညာက social နိုင်ငံတစ်ခုတည်းသွားမယ်ဆိုတော့အကြောင်းပြ social လမ်းစဉ်ကိုကျင့်သုံးဖို့အတွက်ဒါအဲ့ဒီအဲ့ဒီခါကအာဏာသိမ်းခဲ့တဲ့တော်လှန်ရေးကောင်စီအနေနဲ့ကအလွယ်တကူလူထုကိုဖလှယ်ဖျားပြီးတော့ဝါရဖြန့်ချီလို့လွယ်သွားတယ်လို့ကျွန်တော်အဲ့တိုင်မြင်ပါတယ်ဗျ။အဲ့ဒီပုံမှာတချို့လည်းတိတ်ညွတ်ပြီးပါသွားတယ်ရှိပါတယ်။ဒါလည်းအကုန်လုံးသမိုင်းကိုဟိုကျွန်တော်တို့ပြန်ကြည့်တွေ့နိုင်ပါတယ်ဗျ။အဲ့တော့အဲ့ဒါက26နှစ်ကြာတဲ့အကြောင်းရင်းကဒီတိုင်းမှာအဲ့လိုမြင်ပါတယ်။ဒါပေမဲ့တစ်ဖက်ကပြန်ကြည့်မယ်ဆိုလို့ရှိရင်အဲ့ဒီမှာကကြောင်းသားလှုပ်ရှားမှုတွေလူလှုပ်ရှားမှုတွေကရပ်တန့်သွားသလားဆိုတော့အဲ့လိုကျွန်တော်မတွေ့ပါဘူးဗျ။60နှစ်အာဏာသိမ်းပြီးတိတ်မကြခင်ကာလမှာပဲကျွန်တော်တို့က7 July ပေါ့နော်တက်လို့ကြောင်းသားသမဂ္ဂယူဒါဖြုတ်ဖြတ်ခံလိုက်ရတဲ့ကြောင်းသားလှုပ်ရှားမှုတွေပေါ်လာရှိပါတယ်။အလားတူပဲကျွန်းဆွယ်ကျွန်တော်တို့လှုပ်ရှားမှုတွေပေါ်လာရှိပါတယ်။အလားတူပဲ84 85 86အဲ့ဒီရဲ့အစစ်အစစ်ကိုဆက်ခံလာတဲ့1988ခုနှစ်မှာတော့မြန်မာဆိုဒါလူလူချောင်းမှုကြီးဖြစ်ခဲ့ပြီးတော့မှတပါတီအာဏာရှင်စနစ်ဒါကျိုးဖြတ်သွင်းရေးကိုကျွန်တော်တို့ချိုးပန်းခဲ့ပြီးတော့မှပါတီစုံဒီမိုကရေစီစနစ်ကိုလူထုကအာသာနည်းနတောင်းတတဲ့ခေတ်တစ်ခုကိုရောက်လာတယ်လို့ကျွန်တော်အိုက်တိုင်းမြင်ပါတယ်ဟု
တ်တယ်။ထောက်ဝါ60နှစ်မှာအာဏာသိမ်းခဲ့တဲ့ဒီဗိုလ်ချုပ်နေဝင်းကလည်းသူကသူတို့အဓိကအကြောင်းပြတဲ့တဲ့ကြောင်းရင်းကိုကြည့်လို့ရှိရင်လေဒါတိုင်းပြည်ကြီးကကြောက်ခဲကြတော့မယ်ဆဲဆဲသူတို့ကဲတင်နေပေါ့နော်တိုင်းပြည်စီလုံးညညအောင်ဆိုတဲ့အနေထားမျိုးဆိုတဲ့အပိုင်းနေပေါ့နော်လုတ်ခဲ့တယ်ဆိုတာမျိုးဒီအနှစ်20တော့အတွင်းမှာရောဘယ်လိုသုံးသပ်မိလဲရှင
်ဟိုဒါတော့ဗျာအဖြေသိရှင်းပါတယ်ဗျာဖြစ်လို့ဆိုတော့ကျွန်တော်တို့တစ်ချက်လုံးကနားလည်ပြီးတင်ကြားခဲ့ရတဲ့တမိုင်းအမှားတွေပေါ့နော် လေကျွန်တော်တို့သင်ကြားခဲ့ရတဲ့ဒါဖက်ဒရယ်ကြီးကြောင့်ပြည်တော်စုပြုပွဲမှာဖြစ်တဲ့အတွက်ကြောင့်မလို့တန်းကြီးကြောင့်လည်းကြားရတဲ့လုံးသူမှာနိုင်ငံတော်အာဏာကိုတော်လိုင်းကောင်စီကယူခဲ့ရတယ်ဆိုပြီးဒါသင်ခဲ့ရတာဟုတ်စားထဲမှာလည်းအဲ့ဒါနဲ့သင်ခဲ့ရတယ်လေဆိုတော့တကယ်တမ်းကျတော့အဲ့လိုလိုမဟုတ်ဘူးလေအဲ့တော့ပြောမယ်ဆိုရင်တော့မြန်မာနိုင်ငံမှာဆိုရှယ်လစ်ဝါရစစ်စစ်ဟုတ်ကလားဆိုတော့လည်းအဲ့လိုလည်းမဟုတ်ဘူးဆိုတော့ဆိုရှယ်လစ်ဉာဏ်ပုံဆွတ်ထားတဲ့အာဏာရှင်စနစ်ဖြစ်နေမြန်မာကျွန်တော်မြင်တာကတော့လေအဲ့တော့အဲ့ဒီပုံမှာတိုင်းပြည်ရာ26နှစ်တာကာလအတွင်းမှာဖြစ်တယ်ဆိုတော့အဖက်ဖက်ကယူရင်းလာတယ်အလွန်ကိုအရှိတော်အားစားမှာကြားတကောင်ဖြစ်ရှင်သန်ခဲ့တဲ့နိုင်ငံဟာကမ္ဘာသူတို့တို့တက်မှုအနည်းဆုံးနိုင်ငံဖြစ် LG နိုင်ငံဖြစ်ကျွန်တော်ရောက်ခဲ့ရတယ်တိုင်းပြည်စီးပွားရေးပျက်စီးခဲ့ရတယ်တိုင်းပြည်စီးပွားရေးလူတွေရဲ့လူမှုရေးနိုင်ငံရေးစီးပွားရေးပွားတယ်အကုန်လုံးဟာပျက်စီးခဲ့ရတယ်ဒီအထွေထွေအကျက်တဲကြီးဟာဒီကနေလူတွေရဲ့အကျက်တဲမှုကြီးဟိုလို1988ခုနှစ်မှာခဲတဲ့တုံထိုးပေါ့နော်တုံထိုးဟိုပေါ်ပေါက်တာချင်းကက26လက်တာကာလမှာစီမံခန့်ခွဲမှုအမားစနစ်အမားကိုကျင့်သုံးခဲ့ရဆိုတာတိတ်ခေစားပါလေဒါအောင်အဲ့ဒီတော့ကတော့အစိုးရကတော့အုပ်ချုပ်တာကောင်းတယ်ပြည်သူကတော့မဟုတ်လို့ဆိုရဲပြည်သူပေါ်အပြစ်တင်စကားဆိုစရာအကြောင်းရင်းမရှိဘူးလို့ကျွန်တော်မြင်ပါတယ်1988အကြာကျွန်တော်လူလူရေတော်ဘူးကြီးဆိုတာဟာတမန်ရဲ့လိုအပ်ချက်အရာလူထုရဲ့လိုအပ်ချက်အရာပေါ်ပေါက်လာတဲ့အရေးတော်ဘူးကြီးဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ဗျာ
အချိန်မှာဒီကိုမြာကြီးကိုယ်တိုင်ကဒီចောင်းသားခေါင်းဆောင်တပ်ဦးနဲ့ပါဝင်ခဲ့တဲ့ခါကြတော့ဘာပြောဒီ socialist လမ်းစဉ်ပါတီစပြီးတော့1962ခုနှစ်မှာစပြီးတော့အုပ်ချုပ်ခဲ့တဲ့ဖြစ်လာတဲ့မှာကိုမြာကြီးကတောက်လျှောက်ထက်တန်းလာခဲ့တဲ့လူငယ်တပ်ဦးနေနဲ့အဲ့ဒီအချိန်ကာလမှာနောက်ပြီးတော့ဒီရှစ်လေးလုံးလူထုလှုပ်ရှားမှုမတိုင်နိုင်သေးမှလည်းဒါစတင်ခဲ့တာဒီကိုမြာကြီးတို့စတင်ခဲ့တယ်လို့လည်းပြောရမှာပေါ့နော်ဆိုတော့ဘာကြောင့်ကိုမြာကြီးကပါဝင်ဖို့ဆုံးဖြတ်ခဲ့လဲဘာကြောင့်လှုပ်ရှားခဲ့ကြရလဲရှင်အဲ့ဒီအချိန်ကចောင်းသားကြီးပေါ့နော
်ဟုတ်အဓိကပြကျွန်တော်တို့ရိုးရိုးသားသားနဲ့ဝန်ခံရမယ်ဆိုလို့ရှိရင်လေနိုင်ငံကြီးလောကထဲကိုရောက်လာတယ်ဆိုတာနိုင်ငံကြီးကိုနားလေတက်ကျွန်းလို့ကျွန်တော်တို့ရောက်လာတာကျွန်တော်ရောက်လာတာတော့မဟုတ်ဘူးပြဒါကျွန်တော်ယူသလားကျွန်တော်ကကျွန်တော်ဝင်ခံတာပါဝင်ခံတာပါနောက်တစ်ခုကအဲ့ဒီကာလတော့ထိတ်မှန်းဥဆောင်မှုခံရတာမှလည်းကျွန်တော်မရှိခဲ့ပါဘူးပြဒါအဲ့ချိန်ကာလတော့နော်ကျွန်တော်ကအများတွေကတယောက်ပဲဖြစ်ပါတယ်အခုထက်တည်းလည်းကျွန်တော်အများတွေကတယောက်ပဲဖြစ်ပါတယ်ဒါနံပါတ်1တစ်ချက်ကျွန်တော်ပြောချင်ပါတယ်ကနံပါတ်1တစ်ချက်ကတော့ခုနပြောလို့ပေါ့နော်အဲ့ဒီကာလမှာကျွန်တော်တို့ကတရားချင်းမတရားချင်းနောက်တစ်ခုကမခံချင်တဲ့စိတ်နော်တရားနဲ့တောင်းမှုလိုလာတဲ့စိတ်အဲ့ဒီစိတ်တွေပုံမှာအခြေခံပြီးတော့ကျွန်တော်ပါဝင်ခဲ့တာပါရှင်လေးလုံးရေလိုပုံကြီးရတဲ့ဥဆုံးကတည်းကတောင်းဆိုချက်တွေအကုန်လုံးက policy matter ကိုသွားတာမဟုတ်ပါဘူး right base ကိုသွားပါလိမ့်ဗျအခြေခံခွင့်ရည်ဖြစ်တဲ့ကကိုဖုံးမော်ကိုစိုးနိုင်လူကြဆုံမှုဒါပေါ်ထုတ်ပြီးဆိုလိုက် commission ပေါ်ထုတ်ပြီးကျွန်တော်သမဂ္ဂဖွဲ့စည်းရေးအဲ့ဒီအခြေခံပုံမှာကျွန်တော်တို့စပြီးတော့ပါလာခဲ့တာဖြစ်ပါလိမ့်ဗျဂျူသလောက်ဝန်ခံရမယ်ဆိုလို့ရှိရင်တော့နိုင်ငံရေးသမားတယောက်ဘဝကိုဖျက်ဆီးမှုဆိုအဲ့ဒီအချိန်ကာလတော့ကျွန်တော်တို့ပွင့်လင်းလေးပြောလို့ရှိရင်အလောက်ထိစိတ်ကူးမရင်ခဲ့ဘူးပါဘူးဗျဒါဂျူသားပြောတာပေါ့သို့တော်တယ်ကျွန်တော်တို့လုံရင်းကင်ရင်လည်းပဲတန်းကြီးရဲ့ခြေလေးတွေစနစ်တွေရဲ့အမားတွေ policy အမားတွေနိုင်ငံအတွက်ပြည်သူအတွက်လူအပ်တဲ့ federal ဆိုတဲ့ဟာတန်းကြီးပြုပွဲချင်းမဟုတ်ဘူးတန်းကြီးကိုပို့ပြီးအားကောင်းဆူစည်းချင်းပြည်တော်စုကိုပို့ပြီးအားကောင်းဆူစည်းချင်းဖြစ်တယ်ဆိုတာကျွန်တော်နားလည်လာတယ်ဒီနားလည်လာတဲ့အပေါ်မှာဆက်ပြီးအခုထက်ထိလည်းကျွန်တော်လေးလာတင်ကြားနေရတော့ဖြစ်ပါတယ်အဲ့ဒီပုံမှာဆက်ပြီးနိုင်ငံသမားတယောက်ကိုဘဝအဖြစ်လျှောက်ဖို့အတွက်ပို့ပြီးပြည်ပြင်လာတယ်လို့ပဲပြောချင်ပါတယ်တော့ချုပ်ပြောရရင်တော့ကျွန်တော်တို့နားလည်တက်ကြွန်းလို့နိုင်ငံရေးလောကကြီးကိုဝင်လာတာမဟုတ်ပါဘူးမခံကျင်တဲ့စိတ်မတရားမှုကိုကျွန်တော်တို့လက်မခံနိုင်တဲ့စိတ်ဓမ္မနဲ့အာဓမ္မမှာကျွန်တော်ဓမ္မဘက်ကရည်ချင်တဲ့စိတ်အဲ့စိတ်ကြီးနဲ့ရည်တည်ခဲ့တာဖြစ်တယ်ဆိုတော့ရှင်းရှင်းလင်းလင်းပြောချင်ပါတယ်ကွာ
အဲ့ဒီမှာဟိုတမိုင်းဝင်ခဲ့တဲ့အခါပေါ့နော်ရှင်းလေးလုံးလူတို့လုံးအုံချမှုကြီးဟိုတကယ့်ကိုအရှိန်ဟုန်နဲ့စတင်ခဲ့ရတဲ့အကြောင်းရင်းမှလည်းအဲ့ဒီအချိန်ကဥနေဝင်ရနေပြီးတော့ဟောလူတို့ကိုသူပြောသားရရှိပါတယ်တနက်ဆိုတာမိုးပေါ်ထောင်မပြေဘူးတက်တက်ဖြစ်ဖြစ်တယ်ဆိုတော့သူရဲ့စကားပေါ့နော်ဒါမျိုးပြောသားရရှိရဲ့အဲ့အချိန်မှာဒီចောင်းသားတွေအနေနဲ့ဒီအချိန်မျိုးတွေကိုကိုမြာအေးတို့ဘယ်လိုဖြတ်တန်းခဲ့ကြလဲရှင
်ဟိုကျွန်တော်တို့လေလူသားတွေပဲလေလူသားဆိုရက်အကြောက်တရားနဲ့မကင်းပါဘူးဗျဒါလူသားသာပြောမှဆိုလို့ရှိရင်ကျွန်တော်တို့ကစူပါဟီးရိုးတွေမဟုတ်ပါဘူးဆိုတော့တတန်းနဲ့ပြည့်လို့ရှိရင်ဒါမိုးဘောထောင်မပြည့်ဘူးပြည့်လို့ရှိရင်တဲ့နေဖြစ်တယ်ဆိုတဲ့ဟာမျိုးပေါ့နော်ကြားတဲ့အခါမှာပို့ပြီးတော့ဆိုးတာပေါ့ဗျာတိုင်းကြီးကပြည်ကျွန်တော်တို့မှမဟုတ်ပဲပြည်သူပြည့်လို့ကလုံးဝမကန့်ချိမကန့်တာဖြစ်တာကအဲ့ဒီအခြေကားလာပါလေအဲ့တော့ဆိုတော့အကြောက်တရားမရှိဘူးဗျာဆိုကြောက်တာပေါ့ဗျာကြောက်တာပေါ့ဒါကတော့ရှင်းတာပေါ့တို့တော့ကျွန်တော်တို့ဒီထက်ပို့ပြီးကြောက်အောင်မယ်အကြောင်းရင်းတွေကကျွန်တော်တို့မှရှိတာလေဒါတစ်သက်လုံးတစ်ဘဝလုံးပြည်သူလူထုဘဝတစ်ခုလုံးကျွန်တော်တယောက်လည်းမဟုတ်ဘူးပြည်သူတစ်ခုလုံးရဲ့ဘဝကြီးကဒါကအမောင်းလူတွေမှာနစ်မွန်သွားမှာပို့ပြီးဆိုးကြောက်ရတဲ့ထိတ်လိုက်တဲ့စိတ်ကပိုများပါလေ။အဲဒီခါကျတော့စောစောကပြောတယ်အကြောက်တရားတွေကပဲတင်းရင်အန်တူရင်ကြော်ဖြတ်ခဲ့ရတယ်လို့ပဲကျွန်တော်ဆိုချင်ပါတယ်။အဲ့ဒါကကြောင်းသားတွေလည်းမဟုတ်ပါဘူး။မြန်မာပြည်သူတည့်ရလုံးဖြစ်ပါလေ
เอ้ยมีเชลีลงกาลาบ่เนาะดีนอกตะพันอานาเปียนไม่ติ้งเดียมาดีเชลีลงกาลาลูลูกาเลยเฉยอหงเนี่ยปาวินเนี่ยเฉยมาดีเจ้าหน้าฤลุงเหงาก้าวหนองนี่ดีนี่เนี่ยอ๋อไกลอยู่ชิเสร็จตัวบ่เนาะเอ้ยเฉยมาโอ้บลูโหสิ้นซาแก่จาตะเลดีลูอกูเปียงกาลาบ่เนาะไอ้เฉยมาเลยตะพันมาเลยสิตะก็เลยดาโหชื่อนี่เลยเฉยตะพันมาเลยเด
ตามเนี่ยเปียงเลยเอาผิดลายกูรีกูแล้วแลปาวินเนี่ยขาจ้ะรอไอ้เฉยมากุญญาอีรู้แลดาลุงเหงดีจ้องตาโหตักตูกาวซองดีอนีเนี่ยจ้ะบลูซินซาแก่จ้ะเลยเฉยไอ้ดูอกูเปียงกาลามาดิไอ้ซูยูนี่บาเลยอ่ะไอ้รอเราตนเราอ่ะตะมาดีอานาชีสนิยอ่ะออกมาบาละไม่ตีนะไม่เลยแกกูดิแต่กาลาก็ไต่เสร็จเนาะไอ้เฉยกาลามากระบามาโซเชียลลิยีเนี่ยจะพี่รอมา ဒီမိုကရေစီရေးပေါ့ဗျာတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီမိုကရေစီကိုတောင်းတာတဲ့နိုင်ငံတွေကအပြမ်းအယမ်းပေါ်လာတဲ့အချိန်ဖြစ်နေပြီအဲ့ဒီကာလမှာပုံစံပြုပြီးပေါ့ဗျာအဲ့တော့ကျွန်တော်တို့ကဒီလူတွေကမွန်းချက်တဲ့ဘဝနဲ့လွတ်လွတ်လပ်လပ်ကိုယ့်ရဲ့ယုံကြည်ချက်တွေကိုနားလည်ထားတဲ့ဟာတွေကျွန်တော်တို့ကဒါတွေကိုပြောခွင့်ရမယ်ဆိုခွင့်ရမယ်အခြေအနေတွေကျွန်တော ဒီလေဒီလူတို့ကဒီမိုကရေစီကိုတင်းညွတ်နေဆိုတာဒါတွေကြောင့်ဖြစ်ပါတယ်ဗျလူလက်စွာပြောခြင်းနဲ့လူလက်စွာဆန္ဒပြခြင်းနဲ့လူလက်စွာမိမိရဲ့သဘောထားတွေကိုပေါ်ထုတ်ဖွင့်ရှိရမယ်အဲဒီပုံမှာတိုင်းပြည်ရတယ်ပြောမှာဥဆောင်ရဲ့လူများဆင်းသားရတဲ့ရှိမယ်ပယ်တက်တာလည်းရှိမယ်ဒါပေမဲ့ဘာပဲပြောပြောပြည်သူနဲ့အဆိုးရနေရအင်မတန်မှနားလည်မှုရှိရှိနဲ့လူထုကရွေးချယ်တဲ့တော့ဒါတွေကောင် နဲ့ဒီမိုကရေစီနိုင်ငံတော်နိုင်ငံဖြစ်တည်ဆောက်မယ်ဒီမိုကရေစီကိုတည်ညွတ်အောင်မယ်ဆိုတော့သိခဲ့ပါပြီဗျအဲ့ဒါကဂျွန်လာမာတွေကကျွန်တော်တို့အားလုံးနားလည်ခဲ့ပါပြီဗျအဲ့တော့အဲ့ဒီပုံမှာပဲဆက်လက်ပြီးတော့မှလှူရှားရင်ရုံးခံရင်လူဝဲရှိတဲ့လိုက်နောက်ပြန်လာကြလိုက်ဒီလူဝဲရှိတဲ့လိုက်နောက်ပြန်လာကြလာနေကျွန်တော်တို့ရတော့ကျိုးစားရင်ဆော်ရက်ဒီစေဖြစ်တယ်လို့ပဲကျွန်တော်မြင်ပါတယ်ဗျဟုတ်ပါဘူး
အဲ့ဒီရှင်လေးလုံးလှူရှားမှုကြီးကနေပြီးတော့ဟိုထွက်ပေါ်လာတဲ့နိုင်ငံခေါင်းဆောင်တွေလည်းရှိလာတာပေါ့နော်ဥပမာဒေါ်ဆန်းစုကြည်ဆိုရင်လည်းဒါရှင်လေးလုံးလူထုလှူရှားမှုမှာသူထွက်လာတယ်နောက်ပြီးတော့အရင်ဒီနိုင်ငံရေးခေါင်းဆောင်တွေဖြစ်တဲ့ဦးနုတို့ဝန်ကြီးချုပ်ဟောင်းဦးနုတို့နောက်ဒီဥအောင်ကြီးတို့ဆိုရင်လည်းပါဝင်လာတာမျိုးရှိရပေါ့နော်ဒီလိုခေါင်းဆောင်တွေဒါမျိုးတွေနိုင်ငံရေးပုဂ္ဂိုလ်တွေထွက်လာတဲ့အခါမှာအဲ့တော့ចောင်းသားတွေဘက်ကလည်းဒါပံ့ပိုးမှုတွေရှိလာတယ်ဆိုတော့အဲ့ဒီလိုအကူပြောင်းကာလတွေမှာပေါ့နော်ကျမတို့ဒါတစ်ချိန်ပြန်ပြီးတော့ဟိုတင်ကန်းစာယူရမယ့်အနေအထားမျိုးဆိုလို့ရှိရင်ဒီကိုမြာရေးရဲ့အတွေ့အကြုံရဆိုလို့ရှိရင်အပြောင်းလဲနိုင်ငံရဲ့အပြောင်းလဲကာလမှာဟိုတကယ်အရေးပါတဲ့အရေးကြီးဆုံးအချက်ကဘာလဲရှင်
အတိကတော့ကျွန်တော်မြင်တာကအဲ့ဒီနိုင်ငံရေးပန်းတိုင်တစ်ခုရှောင်းလန်းတဲ့အခါမှာကျွန်တော်တို့ကမာရသွန်ကြီးဝေးတစ်ခုလို့ပါပဲဒါကတော့အခုဆိုအခုမှတ်ရင်ချင်းနဲ့ပြောသွားဆိုတော့ကျွန်တော်တို့ဝင်းကြီးချုပ်အောင်ဦးနုနောက်ဦးအောင်ကြီးအခုတော့ပြန်လွန်သွားချာပြီပေါ့ဗျာနောက်နောက်အခုလက်ရှိတင်ချန်ခဲ့တာအဲ့ဒီခေါင်းဆောင်တွေနေရာမှာကျွန်တော်အကဲဦးတင်ဦးဆိုလို့ရှိရင်လည်းတော်တော်ပါဘူးကျွန်မလည်းမကောင်းအသက်လည်းကြီးပြီလေဟိုလက်ရှိတင်ချန်နေတာလည်းအသက် concession ဖြစ်တဲ့ကျွန်တော်တို့ဒေါ်ဆတ်စုကြည်ပေါ့ဗျာလက်ထပ်ပြည်သူအများစုလုံးကတော့အများစုကြီးကတိတ်ညွတ်ပြီးတော့မှထောက်ခံထားတော့ဒေါ်ဆတ်စုကြည်ပဲလက်ရှိကတော့ကျွန်တော်မြင်တာပေါ့နော်အဲလားတူပဲဂျန်တဲ့လူတွေလည်းတချို့လည်းလမ်းခူးလာမှာပဲဂျန်ခဲ့တာရှိတယ်အကြောင်းအကြောင်းအကြောင်းဟာဒါတွေကတော့ကျွန်တော်တို့အပြစ်တင်လို့ညာလို့ကျွန်တော်မြင်ပါတယ်ဟောတင်ကားလာယူစရာအနေနဲ့ပါရှိတယ်ဆိုတော့နိုင်ငံရေးဆိုတာစိတ်ရဲ့တမနဲ့နဲ့ပြီးသွားတဲ့ကိစ္စဖြစ်တယ်ရေရှည်မာရသွန်ကြီးကိုဖျက်ဆီးတဲ့အခါစိတ်တက်ကြက်ခံကျက်တီကျက်ခိုင်မှမရအရေးကြီးတယ်မရိုင်းမလဲအောင်ထိမ့်သိမ့်ပြီးတော့မှတောက်ပြီးတော့မှဆောက်ရှောက်ပြီးတော့ဟိုးဟိုးရှောက်တင်နေဆိုရင်အချက်တွေတင်ကားလိုက်ပြီးပါတယ်နောက်တစ်ခုကနိုင်ငံရေးလုပ်တယ်ဆိုတာကဖျောက်ထိမ့်ပြီးလာတဲ့ကိစ္စပေါ့အများနဲ့လုပ်တဲ့အတွက်ကြောင့်သဘောထားကိုယ်လည်းမှုအဖွဲ့အစည်းဒီကွဲပြားပြီးစီသဘောထားကိုယ်လည်းမှုများပါရှိမှာပဲဒါပေမဲ့ဒီမိုကရေစီရဲ့ဒီကွဲလွဲခြင်းဆိုတာဒီမိုကရေစီရဲ့အလှပြားဒီကွဲလွဲမှုကစူးစီးနိုင်အင်အားဖြစ်တယ်ဆိုတဲ့သဘောတရားတွေကိုနားလည်မှုလို့ဒီမှာ
မိုင်းကျင်နိုင်ကကိုမြတ်ရေးကိုမေးမြန်းတင်ပြထားတာဖြစ်ပါလေ view ရဲ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်တော်စုဘျူရော Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါလေ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေ တကယ်ဘဝဇက်လန်းတွေ one click ကလောက်တစ်ချက်နဲ့ယုံနေကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flex application ကို download ရယူပ
ါ။မင်္ဂလာမနက်ခင်ဗျာ။ VUE မြန်မာပိုင်းစီစဉ်2023ခုနှစ်ဩဂုတ်လ24ရက်နေ့တင်းလာနေမနက်ခင်းစီစဉ်နေကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်လက်ပြီးကဘာမြန်မာမီဒီယာမြင်ကွင်းISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကာလတွေကိုတင်ဆက်သွားဖို့ရှိပါတယ်။အရေးဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စကြင်ပါတယ်။ဒေါက်တာဆန်းစုကြည်နဲ့ပတ်သက်တဲ့သတင်းတွေမကြခင်ကခက်စိတ်စိတ်ထွက်လာတာနဲ့ပတ်သက်ပြီးစစ်ကောင်စီကဒေါက်တာဆန်းစုကြည်ကိုထုတ်ကစားလာပြီလို့အကြက်ခတ်တွေကတုံ့တက်ကြပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသက်ချက်ကိုအလိမ္မာနဲ့အတူစောင်းပါရှိပြည်သေးတဲ့ကအခုလိုတင်ဆက်ပေးထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေစီးပွားရေးနိုင်ငံရေးအကျပ်ဆိုင်နေတဲ့စစ်ကောင်စီဒေါအောင်ဆန်းစုကြည်ကိုထုတ်ကစားလာတဲ့ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါဇူလိုင်လနှောင်းပိုင်းမှာစစ်ကောင်စီဗဟိုဘဏ်ကကျပ်2000တန်ငွေဆက်ကူအသစ်ထုတ်ဝေတဲ့တရင်နဲ့ဒေါအောင်ဆန်းစုကြည်ကိုနေပြည်တော်အချုပ်ထောင်ကနေဒုဝန်ကြီးအဆင့်အင်အားတစ်ခုကိုပြောင်းရွှေ့လိုက်တယ်ဆိုတဲ့သတင်းတွေဟာအတော်လေးလှုပ်ခတ်ခဲ့ပါတယ်။ပြည်တွင်းပြည်ပမီဒီယာတွေမှာဦးစားပေးသတင်းတွေဖြစ်ဖော်ပြခဲ့ကြတာတွေ့ရပါတယ်။ဇူလိုင်31ရက်နေ့မှာ2000တန်ငွေဆက်ကူသစ်စတင်ထုတ်ဝေမယ်လို့စစ်ကောင်စီကဇူလိုင်23ရက်နေ့မှာကြေညာခဲ့ပါတယ်။2000တန်ကအမှန်တကယ်မထုတ်ဝေရသေးပါဘူး။ထုတ်ဝေမယ်လို့ကြေညာပြီးနောက်တနေ့မှာပဲကုန်စည်နှုန်းတွေနဲ့ငွေလဲလှယ်နှုန်းတွေခုန်တက်သွားခဲ့ပြီးဈေးကွက်ထဲမှာကမောက်ကမတွေဖြစ်ကာအယောင်းဝယ်ပိတ်တာတွေငွေလဲမရတော့တာတွေဖြစ်ခဲ့တာတွေ့ရပါတယ်2000တန်ငွေဆက်ကူတည်ထုတ်ဝေမယ်ဆိုတဲ့သတင်းကြောင့်မြန်မာကျပ်ငွေတန်ဖိုးထိုးကျသွားခဲ့ပါတယ်ဇူလိုင်24ရက်နေ့မှာမြန်မာကျပ်ငွေတသိန်းဟာထိုင်းဘတ်ငွေ1000အောက်ရောက်သွားခဲ့ရတယ်လို့ VOE သတင်းမှာဖော်ပြခဲ့ပါတယ်စစ်တပ်ကအာဏာသိမ်းခဲ့တဲ့2021ဖေဖော်ဝါရီမှာမြန်မာကျပ်ငွေတသိန်းမှာထိုင်းဘတ်ငွေ4000ဝန်းကျင်ရှိခဲ့တာနဲ့နှိုင်းယှဉ်ကြည့်ရင်စစ်တပ်ကအာဏာသိမ်းတာနှစ်နှစ်ကျော်ကြာချိန်မှာမြန်မာကျပ်ငွေတန်ဖိုးဘယ်လောက်ကျဆင်းသွားတယ်ဆိုတာတွေးကြရမှာဖြစ်ပါတယ
်။နှစ်တောင်းတန်ကြရဲ့ကြောင့်ရွှေဆန်တွေပိတ်ဈေးမေးသူတွေသာများပြီးအယောင်းဝယ်မရှိဖြစ်နေတဲ့ဆိုတဲ့သတင်းတစ်ပုဒ်ကိုမြန်မာနောင်ကဇူလိုင်လ24ရက်နေ့မှာဖော်ပြခဲ့သလိုအေယာဝတီသတင်းဌာနကလည်းကျပ်နှစ်တောင်းတန်ကြရဲ့ဒေါ်လာနဲ့ရွှေဈေးကွက်ကမောက်ကမဖြစ်ဆိုပြီးဖော်ပြခဲ့ကြပါတယ်။အဲ့ဒီသတင်းတွေမှာ2000တန်ငွေဆက်ကူတဲ့ထောက်ဝင်မယ်ဆိုတဲ့သတင်းကြောင့်ရွှေဈေးဟာတစ်ကျပ်သား32သိန်းဝန်းကျင်ကနေ36သိန်းဒေါ်လာဈေးကအမေရိကန်ဒေါ်လာကို3100ကျပ်ဝန်းကျင်ကနေ3500ကျပ်အထိနေချင်းညချင်းမှာခုန်တက်သွားခဲ့တယ်လို့ဆိုပါတယ်ဒါအပြင်ကျပ်2000တန်ထပ်မံရိုက်နေတာကြောင့်ဈေးကွက်ပြန်ရင်းပြီးပုံမှန်မဟုတ်တဲ့ဈေးကွက်တွေဖြစ်ပေါ်လာနိုင်ပါတယ်စီးပွားရေးလုံရကန်ရတာပိုခက်ခဲလာနိုင်ပါတယ်။စီးပွားရေးလုပ်ငန်းနဲ့ဈေးကွက်တွေကိုအမိတ်အာဏာနဲ့ထိန်းချုပ်လို့မရနိုင်ပါဘူးလို့စီးပွားရေးပညာရှင်တွေကသုံးသပ်ကြကြောင်းလဲရေးသားထားပါတယ်။ဂျပန် NHK သတင်းကတော့ကျပ်2000တန်ကိုဆင်ပြူတော်ပုံနဲ့ထုတ်ဝေပါတယ်။ဆင်ပြူတော်ဟာအတိတ်နမိတ်ကောင်းဖြစ်ပြီးမြန်မာနိုင်ငံတော်ကြီးဖွံ့ဖြိုးတိုးတက်လာမယ်ဆိုတဲ့သဘောနဲ့စစ်ကောင်စီကထုတ်ဝေတာဖြစ်ပါတယ်။ဒါပေမဲ့2000တန်ထုတ်ဝေတာဟာစစ်ကောင်စီအနေနဲ့နိုင်ငံသားအယံဝင်ယော်နေလာပြီးအနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့တန်ခတ်တာတွေကြောင့်ထိခိုက်ခံစားနေရတယ်ဆိုတာကိုပြသနေတာဖြစ်ပါတယ်။ဒါအပြင်ကျပ်ငွေတန်ဖိုးဟာစစ်တပ်အာဏာသိမ်းပြီးနှစ်နှစ်တာအတွင်းမှာ90ရာခိုင်နှုန်းတန်ဖိုးကျဆင်းသွားတယ်လို့ဇူလိုင်လ31ရက်နေ့ကရေးသားထားပါတယ
်။စီးပွားရေးအခြေအနေကလည်းပိုဆိုးလာနိုင်ငံရေးကလည်းထွက်ပေါက်ပိတ်လာတော့စစ်ကောင်စီဟာဒေါ်ဆန်းစုကြည်နဲ့တက်ဆိုင်တဲ့သတင်းတွေထုတ်ပြီးကစားလာတာတွေ့ရတယ်လို့နိုင်ငံရေးစောင့်ကြည့်လေ့လာသူတူကမှတ်ချက်ပေးပါတယ်။ဟုတ်လဲဟုတ်ပါတယ်။ဇူလိုင်9ရက်နေ့မှာထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုင်းနဲ့ဒေါ်ဆန်းစုကြည်တွေ့ဆုံပြီးနောက်ပိုင်းဒေါ်ဆန်းစုကြည်ကိုနေပြည်တော်အချုပ်ထောင်ကနေဒုဝန်ကြီးအဆင့်တွေနေထိုင်တဲ့အိမ်ယာတစ်ခုကိုရွှေ့ပြောင်းထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီသတင်းဟုတ်မဟုတ်အတည်ပြုနိုင်ဖို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူကိုမီဒီယာတွေကဆက်သွယ်မေးမြန်းခဲ့ပေမဲ့တိကျရှင်းလင်းတဲ့အဖြေမပေးခဲ့ပါဘူး။သူမသိပါဘူးလို့ပဲဖြေကြားခဲ့တာတွေ့ရပါတယ်။ဒီလိုအချိန်မှာပဲမျှော်လင့်မထားတဲ့သတင်းထုတ်ပြန်ချက်တစ်ခု ဩဂုတ်လ၁ရက်နေ့မှာထွက်ပေါ်လာခဲ့ပါတယ်။အဲ့ဒါကတော့စစ်ကောင်စီကပြည်တံလူငင်းခွင့်အမိန့်နဲ့နိုင်ငံတော်ဤအတိုင်းပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်တို့အပေါ်ချမှတ်ထားတဲ့ပြည်တံတချို့ကိုရာဇဝတ်ကျင့်သုံးဥပဒေပုံမှား၄ရက်တည်းပုံမှားခွဲ၁အရာလူငင်းသက်တာခွင့်ပြုလိုက်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ဒေါ်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုထောင်ကလွတ်လိုက်ပြီလားလို့အန်အော်ဒဂျီဖြစ်ခဲ့ကြပြီမဲ့နောက်ပိုင်းမှာတော့ထောင်တန်33နှစ်ချမှတ်ထားတဲ့ဒေါ်ဆန်းစုကြည်ကို6နှစ်နဲ့ထောင်တန်12နှစ်ချမှတ်ထားတဲ့သမရဦးဝင်းမြင့်ကို4နှစ်ချော့ပေးခဲ့ခြင်းသာဖြစ်ပြီးလှုပ်ပေးခြင်းမဟုတ်ဘူးဆိုတာသိရပါတယ်။အကျဉ်းထောင်အသီးသီးကအကျဉ်းသား8900ကျော်လူငင်းခွင့်ပြုခဲ့တယ်ဆိုပေမဲ့လေနိုင်ငံရေးအကျဉ်းသား130ဝန်းကျင်သာပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ထံကသိရှိရပါတယ်။
စစ်ကောင်စီရဲ့လူငယ်သက်သားခွင့်နဲ့ပတ်သက်ပြီး NUG လူအခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကတော့ဒေါ်ဆန်းစုကြည်ဟာလွတ်မြောက်တာမဟုတ်ပါဘူး။မတရားဖမ်းဆီးထားပြီးတော့စွပ်စွဲထားတဲ့ချမှတ်ထားတဲ့မတရားပြစ်ဒဏ်တွေကနေရှော့ပေါလိုက်တာဖြစ်ပါတယ်။ဒီဟာတစ်ခုကမှန်ကန်တဲ့လှုပ်ဆောင်မှုမဟုတ်သလိုစစ်မှန်တဲ့လွတ်မြောက်မှုမဟုတ်ပါဘူး။အစံဖတ်ဆေအုစုဟာပြည်သူလူထုကိုမျက်စီဝေဝါအထင်မှားအောင်လှုပ်ဆောင်တဲ့နည်းလမ်းတွေကျင့်သုံးပါတယ်။ဒါကြောင့်မို့လို့ဒေါ်လာရဲ့အသည့်ကိုဆက်လက်ထားရှိပြီးတော့ကိုလန်းကိုကိုဆက်ဆောင်မယ်ကိုယုံကြည်ချက်အတိုင်းဆက်လက်သွားဖို့အတွက်ပြည်သူလူထုကိုလေးစားစွာဖြင့်တိုက်တွန်းအပ်ပါတယ်လို့ view ကိုပြောကြခဲ့သလို NUG တရားရေးဝန်ကြီးဌာနကလည်းဒေါ်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ဟာပြည်မှုတစုံတရာကျူးလွန်ခြင်းမရှိဘဲတစ်ဖက်သက်လှုပ်ကြံဆွဆွဲဖမ်းဆီးခံထားရတာဖြစ်ပြီးသူတို့အပေါ်ချမှတ်ထားတဲ့ပြစ်ဒဏ်အလုံးဟာလည်းဥပဒေနဲ့ညီညွတ်ခြင်းမရှိဘူးလို့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာတွေ့ရပါတယ်
။အခုလို့စစ်ကောင်စီကဒေါ်ဆန်းစုကြည်ကိုပြစ်ဒဏ်တချို့ကလူငင်းခွင့်ပေးတာနဲ့ပတ်သက်လို့နိုင်ငံရေးအကဲကတ်တူကတော့စစ်ကောင်စီအနေနဲ့ဒေါ်ဆန်းစုကြည်ဆိုတဲ့ကတ်ကိုထုတ်သုံးလာတာဟာသူတို့ဘလောက်အထိအကြက်တဲဖြစ်နေတယ်ဆိုတာကိုပြသတာပါပဲ။ဘာကြောင့်လဲဆိုတော့စစ်ကောင်စီရဲ့ယူရဲချက်ကအနာဂတ်နိုင်ငံရေးမှာဒေါ်စုမပါဝင်ရေးဒေါ်စုကိုဖယ်ထုတ်ထားရေးပါ။ဒါပေမဲ့အခုဒေါ်စုကိုထုတ်သုံးလာရပြီဆိုကြတဲ့ကသူတို့ရှေ့ဆက်သွားဖို့ခက်နေပြီဆိုတာသိတာပါတယ်။နောက်တစ်ခုကအခုလူဒေါ်စုကိုထုတ်သုံးလာခြင်းဟာအာဆီယံနဲ့နိုင်ငံတကာကိုဝေဝါးသွားအောင်လုပ်တာဖြစ်နိုင်တယ်လို့တပြိုင်တည်းမှာ NUG ထဲမှာမတီးမငြိမ်ဖြစ်အောင်အားနည်းသွားအောင်လုပ်တာလည်းဖြစ်တယ်လို့မြင်ပါတယ်။ဒါကြောင့် NUG ဟာသဘောတရားကြီးအရပူမိုခိုင်မာအောင်ပူကြည့်လက်အောင်တိုင်းရင်းသားတွေနဲ့ပူနားလည်မှုရရှိအောင်တည်ဆောက်ဖို့လိုပါမယ်။နောက်တစ်ခုကစီးပွားရေးပါ။စီးပွားရေးအခြေအနေကအတော်ဆိုးနေပါပြီ။ပြိုကျသွားနိုင်ပါတယ်။ဒါကြောင့် NUG ခေါင်းဆောင်တွေတော်လှန်ရေးခေါင်းဆောင်တွေဟာနိုင်ငံရေးကိုပဲအာရုံမစိုက်သင့်ပါဘူး။စီးပွားရေးကိုလည်းအာရုံစိုက်သင့်ပါတယ်။ဆိုလိုတာကစီးပွားရေးလက်နက်ကိုလည်းတုံးသင့်တယ်လို့ယူဆပါတယ်။ဘာကြောင့်လဲဆိုတော့စီးပွားရေးပြူရင်နိုင်ငံကြီးလည်းလိုက်ပြူတယ်ဆိုတာကိုမေ့မထားဖို့လိုပါတယ်လို့ဆိုပါတယ်ခင်ဗျာ
။ကိုပြည့်စွန်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်။အခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများအလဲကိုရောက်လာပါပြီ။ဒီဘက်မှာတော့ပဋိပက္ခကြောင့်မီးလောင်ပျက်စီးရတာတွေပေါ်စီးစစ်သုံးသပ်ထားတာကိုကျွန်တော်တို့နားဆင်ကြည့်ကြည့်ကြအောင်ပ
ါအခုနှစ်ပထမ6လအတွင်းနိုင်ငံအနှံ့လက်နက်ကင်ပဋိပက္ခတွေကြောင့်နေအိမ်အဆောက်အုံ14000ကျော်မီးရှို့ဖျက်ဆီးခြင်းခံခဲ့ရပါတယ်အဲ့ဒီအခြေအတွက်ဟာဆက်အနာတိမ့်မို့လို့နှစ်နှစ်ကျော်ကာလအတွင်းမီးရှို့ဖျက်ဆီးခံရမှုတွေရဲ့30ရာခိုင်နှုန်းနီးပါးအထိရှိခဲ့ပါတယ်။ဆေးဥချုပ်ရေးကြေညာခဲ့တဲ့ခုနှစ်ဖေဖော်ဝါရီလအတွင်းမှာလည်းမီးရှို့ဖျက်ဆီးခံရမှုတွေကပြန်လည်မြင့်တက်ခဲ့ပါတယ်။ဖေဖော်ဝါရီလအတွင်းနေအဆောက်အုံ8900ကျော်မီးရှို့ဖျက်ဆီးခံခဲ့ရပြီး84ရာခိုင်နှုန်းကဆေးဥချုပ်ရေးမြို့နယ်တွေမှာဖြစ်ခဲ့တာပါ။အာနာတိမ့်မို့လို့နှစ်နှစ်ကျော်ကာလအတွင်းမှာတော့အဲ့ဆောင်း8000ကျော်မီးရှို့ဖျက်ဆီးခြင်းခံခဲ့ရပါတယ်စကိုင်းတိုင်းအတွင်းနေအဆောက်အုံမီးရှို့ဖျက်ဆီးခံရမှုတွေကဆက်ပြီးမြင့်တက်နေစေပါပဲအခုနှစ်6လတာအတွင်းမီးရှို့ဖျက်ဆီးခံရမှုတွေရဲ့84ရာခိုင်နှုန်းကျော်ကစကိုင်းတိုင်းမှာဖြစ်ခဲ့တာပါအာနာသိမ့်မှုအလွန်2နှစ်ကျော်ကာလအတွင်းစကိုင်းတိုင်းမှာနေအဆောက်အုံ5900ကျော်မီးရှို့ဖျက်ဆီးခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ် ဒုတိယအများဆုံးကမကွေးတိုင်းမှာဖြစ်ပြီးနေအဆောက်အုံ 12,000 ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်နိုင်ငံအနှံ့မြို့နယ်စုစုပေါင်းရဲ့၃ဘုံတစ်ဘုံနီးပါးမှာနေအဆောက်အုံမီးရှို့ဖျက်ဆီးခံရမှုတွေရှိခဲ့ပါတယ်စကိုင်းတိုင်းထဲမှာစုစုပေါင်းမြို့နယ်38ခုရှိတဲ့အနက်32မြို့နယ်မှာမီးရှို့ဖျက်ဆီးခံရမှုတွေရှိခဲ့တာပါဒါအပြင်ကရင်ပြည်နယ်မှာမြို့နယ်9ခုရှိတဲ့အထက်က6ခုမှာမီးရှို့ဖျက်ဆီးခံရမှုတွေရှိခဲ့ပါတယ်။အများဆုံးမီးရှို့ဖျက်ဆီးခံရတဲ့မြို့နယ်ကရွှေဘုံမြို့နယ်ဖြစ်ပြီးနေအိမ်အဆောက်အုံ 8,200 ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။အခုနှစ်ဖေဖော်ဝါရီလကနေဇွန်လအတွင်းဆေးဥချုပ်ရည်မြို့နယ်တွေမှာနေအိမ်အဆောက်အုံ 1,000 ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်ဆေးဥချုပ်ရည်မြို့နယ်ပေါင်း58ခုရှိတဲ့အနက်25ခုမှာနေအိမ်အဆောက်အုံမီးရှို့ဖျက်ဆီးခံရမှုတွေရှိခဲ့ပါတယ်မီးရှို့ဖျက်ဆီးခံရမှုတွေရဲ့92ရာခိုင်နှုန်းကစကိုင်းတိုင်းကဆေးဥချုပ်ရည်ကျင်းညာခံထားရတဲ့မြို့နယ်6ခုမှာဖြစ်ခဲ့တာပါစကိုင်းတိုင်းခင်ဦးမြို့နယ်မှာအားလာအတွင်းနေအဆောက်အုံ 1,300 ကျော်မီးရှို့ဖျက်ဆီးခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ
် ISP မြန်မာရဲ့သုံးသပ်ချက်ဖြစ်ပါတယ်အခုတော့မြန်မာပြည်ကပေးစာများအလဲပါ VOA ကိုပြဖို့ကြတဲ့ပြည်သူတွေရဲ့ရေဖွင့်လွှာတွေအကြံပြုလွှာတွေကိုမအေးတန်တကျော်ကအခုလိုစူးစီးတင်ပြထားပါတယ်
ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ကျောင်းဦးဆိုတဲ့တော်ရရှင်က VOA နေ့စဉ်ထုတ်လွှင့်ပေးလို့ကျေးဇူးတင်ပါတယ်လို့ရေးလာတာပါ။အာဘေးဆိုတဲ့တော်ရရှင်ကတော့ Telegram link လေးချပေးလို့ရလားလို့မေးလာပါတယ်။ဟုတ်ပါတယ်။ကျမတို့ VOA ကကျမတို့ရဲ့သတင်းတွေကို VOA Telegram စာမျက်နှာအသစ်ဖွင့်ပြီးတော့ခု VOA သတင်းတွေကိုတင်ဆက်ပေးနေပါပြီနော်။ကျမတို့ရဲ့ Telegram စာမျက်နှာနဲ့ချိတ်ဆက်ထားလိုက်မယ်ဆိုရင်ထိတ်တဲရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိမှာဖြစ်ပါတယ်။VOA Telegram တရားဝင်စာမျက်နှာနာမည်က VOA Bemmy ဆိုတဲ့နာမည်နဲ့ဘေးနားမှာ Blue Mark အပြာရအမှတ်လေးပါပါရယ်နော်။စင်တူရုံးမနာမည်ရင်းနဲ့လည်း VOA Bemmy ဆိုပြီးရှိလို့သတိပြုစေချင်ပါတယ်။ဒီတော့ရှင်က Telegram link လေးပေးပါဆိုလို့ဟုတ်ကဲ့။ကျွန်တော်စာမျက်နှာလိပ်စာက t.me/bemmysvoanews ဖြစ်ပါတယ်။စလုံးပေါင်းက t.me/bemmysvoanews ဖြစ်ပါတယ်ရှင်။ဗီဒီယိုသတင်းတွေကိုပရိသတ်တွေစီကိုအများဆုံးပို့ပေးနိုင်ဖို့အစဉ်ကြိုးစားနေပါတယ်เนาะနောက်ထပ်သောရရှင်တယောက်ကတော့ဗီဒီယိုကိုစာရောက်ပြီးသွားရင် conversation တွေကိုဖျက်ပြရမှာပါမယ်ရတနာကျော်တဲ့အဲ့တော့စာလေးကိုဖတ်ပေးပါဆိုပြီးပြောလာပါတယ်ဒီသောရရှင်ကဗီဒီယိုကိုအားပေးလာခဲ့တာ1980ခုနှစ်6တန်းចောင်းသားကလေးကပါအဲ့တော့ကသတင်းကြီးညာတဲ့ဥထွန်အောင်ဦးဝင်းအောင်ဒေါ်လာလာတဲ့အဲ့တန်နေနဲ့ရင်းနှီးလာခဲ့တာအခုနောက်ပေါ်အဖွဲ့သားတွေအားလုံးနဲ့လည်းရင်းနှီးခင်မင်မိပါတယ်အဖွဲ့သားတွေအားလုံးကျန်းမာချမ်းသာကြပါစေဆိုပြီးတော့ဒီတော့ရှင်အောင်မင်းထွန်းဆိုတဲ့တော်ရှင်ရေးလာပါတယ်ရှင်ဟုတ်ကဲ့ပါကျမစာကိုတွေးပါရယ်နော်အခုဖော်ပြပေးပါတယ်ရှင်အဲ့ဒါကြောင့်မလို့ကျမတို့ view ကိုစာရေးတဲ့စာတွေဆိုရင်တော့ဖြတ်ပြစ်ချင်ပါတယ်ဆိုတော့အခုဖြတ်ပြစ်လို့ရပါပြီလို့ဆိုရင်စိတ်တွေကြားတဲ့ကနေပြီးတော့စာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်တော်ရှင်နောက်တစ်ယောက်ကတော့အဆွေတော်ဆိုတဲ့တော်ရှင်ပါသူက radio frequency တွေကိုစာရိုက်ပြီးတင်ပေးပါလားတဲ့သူက view ကိုလိုင်းဒိုမီတာနဲ့ဖမ်းလို့ရတဲ့ radio line တွေတင်ပေးပါဆိုတော့ပြောလာတာပါတပ်ပုံတွေကဖတ်ရတာအဆင်မပြေလို့ပါတဲ့ဟုတ်ကဲ့ပို့ပေးလိုက်ပါမယ်နော် radio ကအပေးတဲ့သောရရှင်ဖြစ်ပါရင်ဒီသောရရှင်ကိုတစ်ဆက်တည်းပြောချင်တာဒီသောရရှင်က messenger ကလည်းစာရေးလာတယ်ဆိုတော့ကျွန်တော်တို့အစီအစဉ်တွေကို radio ပြင် facebook နောက်ပြီးတော့ ဒီဂျေရုဆလမ်ကနေပြီးတော့လည်းကြည့်ရှုလို့ရပါတယ်လို့ဟိုပြောတာပြောရတာရေဒီယိုကဖန်တာကတော့ဈေးသက်သာဆုံးဖြစ်ပါတယ်နော်တယ်လီဖုန်းနဲ့သုံးရင်တော့တယ်လီဖုန်းကနေပြီးတော့လည်းဒီ data ဘိုးတွေကတော့ကုန်တက်လို့ပါကျမတို့ပြီးခဲ့တဲ့တစ်ခါမြန်မာနိုင်ငံကကျောင်းသားအရွယ်လူငယ်လေးတွေပညာရေးဒီစီးပွားမှုအပိုင်းအရင်ပဲခက်ခဲနေပါတယ်ဆိုတဲ့စာရီကိုထုတ်လွှင့်ပေးလိုက်ပါတယ်နော်အဲ့ဒီစာရီကြားလို့ပဲလားတောင်းမဟုတ်တိုက်ဆိုင်လို့ပဲလားတော့တိကျမသိပါဘူးဒီတစ်ပတ်ထဲမှာ Messenger ကနေပြီးတော့စာရီပို့လာတဲ့ဒီကိုထက်မြက်ကျော်ကလည်းရန်ကုန်ကပါတဲ့အသက်က18နှစ်ပါသူ့ရဲ့နေစဉ်ဘဝမှာပြဿနာမျိုးစုံကြုံနေရပါတယ်ဆိုတော့သူစာရီပြောလာတာပါလူတွေကဒီလူမှုဆက်ဆံရေးမှာလည်းခက်ခဲရတယ်လို့မျိုးဉာဏ်ပညာဘိုင်းမှာပါနိုင်ကြပါတယ်ကျွန်တော်အောင်မြင်အောင်စူးစမ်းခြင်းပါတယ်ဒါပေမဲ့အရန်စိတ်ထက်ကြနေတာဘလို့လုပ်ရမလဲကုညီပေးပါအောင်လို့ရေးလာတာပါမမဖြီကအကြောင်းသားရွယ်လူငယ်လေးတယောက်ကြံရမရအကူအညီတောင်းလာတာဖြစ်ပါတယ်ဒီလိုထွက်ပေါက်မဲ့နေတဲ့လူငယ်တွေမြန်မာနိုင်ငံမှာဘလောက်တောင်များနေလဲဆိုတာစဉ်းစားကြည့်လို့မရလောက်အောင်ပါနော်ကျမတို့ဗီဒီယိုကိုသောရရှင်နေစာရေးရတဲ့အခါမှာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုကေရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုမှတ်ချက်ပေးပြီးတော့ရေးလာတဲ့စာရေးကိုကျမတို့အစီအမဲလက်ခံရရှိပါတယ်ရှင်ဒီတစ်ပတ်တော့ဒီလိုမျိုးကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာတဲ့သောရရှင်နေရဲ့စာရေးကိုတတိကြီးဖော်ပြပေးသွားခြင်းပါတယ်ပထမဆုံးသောရရှင်ကကမ္ဘာမီဒီယာတွေအနေနဲ့လှုပ်တဲ့နဲ့ကိစ္စများဆိုပြီးတော့သူရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ်
ကမ္ဘာမီဒီယာတွေအနေနဲ့အခုချိန်မှာထင်မြင်ယူဆချက်တွေသုံးသက်တင်ပြချက်တွေကအရေးမကြီးဘူးလို့ထင်တယ်။တကယ်စေနာထားရင်မြမပြည်သူတွေမတရားတပ်ဖြတ်ခံအကြမ်းဖက်ခံချိမ့်ချောက်ခံနေရတာတွေကိုသာကမ္ဘာကြီးတရားရေးသားဖို့တကယ်လိုအပ်တာပါ။အပြုသဘောဆောင်တဲ့ရေးသားမှုမျိုးလူသားဆန်တဲ့ရေးသားမှုမျိုးတွေကိုဖြစ်ဖို့လိုပါတယ်။ကမ္ဘာကြီးရဲ့နိုင်ငံတိုင်းမှာစစ်တပ်ဆိုတာဘလို့စီးမြင်ဥပဒေတွေနဲ့ဘလို့ကျင့်ဝတ်တွေကိုလိုက်နာဆောင်ထိန်ပြုမှုနေထိုင်ချက်သုံးသင့်တယ်ဆိုတဲ့အချက်ကိုကဘာကြီးသိအောင်ရေးသားပေးကြဖို့လိုအပ်ပါတယ်။ဒါမှသာစစ်တပ်ကျူးလွန်နေတဲ့အပြစ်တွေကိုကဘာကြီးကထင်ထင်ရှားရှားတွေ့မြင်ရပါလိမ့်မယ်။ကဘာကြီးကမသိတာတော့မဟုတ်ပါဘူး။မသိသလိုမဆိုင်သလိုနေနေတဲ့အတွက်ကဘာကြီးကိုဖိအားဝိုင်းပေးကြဖို့လည်းတိုက်တွန်းပါတယ်။ဆက်ကဆက်ကမြမပြည်သူအားလုံးကိုတတ်ဖြတ်နေတာဟာကြောက်စရာရက်စက်မှုကြီးပါ။တိုင်းပြည်ကိုကာဝယ်ရမယ့်စစ်တပ်ကဘရင်လုတ်ချင်လို့အာဏာလုတယ်အပြစ်မဲ့ပြည်သူတွေကိုတပ်ဖြတ်အကြမ်းဖက်အိမ်တွေမီးရှို့မရင်းကျင့်ကလေးငယ်တွေကိုပါတပ်ဖြတ်တဲ့အထိရက်ဆက်နေကြတာကိုဒါဟာတိုင်းပြည်ကိုကာကွယ်နေတဲ့စစ်တပ်ပါလို့ခင်ဗျားတို့ပြောနေဦးမှာလားဒါစစ်တပ်မဟုတ်တော့ပါဘူးအကြမ်းဖက်သမားတွေရဲ့လုပ်ရက်တွေပါဥပဒေမဲ့တပ်ဖြတ်ခံနေရတာအပြင်ဖက်ပြေးတိတ်ဆောင်နေရလို့နေစရာမရှိတော့တဲ့မြမပြည်သူတွေရဲ့အသက်ပေါင်းများစွာကိုကဲတင်ကူညီလူသားဆန်ပေးကြဖို့ကဘာကြီးကိုတောင်းဆိုပြစေ
ဒရင်နဲ့ပတ်သက်ပြီးတော့သုံးသက်ချက်တွေမတင်ပြနေပါနဲ့တဲ့တကယ်ဖြစ်နေတဲ့အဖြစ်တွေကိုပဲကဘာကြီးသိအောင်ရေးသားဖို့တကယ်လိုအပ်ပါတယ်လို့ရေးလာပါတယ်နောက်ထပ်သောရရှင်တယောက်ကတော့မြန်မာနိုင်ငံမှာအခုမကြခင်ကပဲထုတ်ဝေလိုက်တဲ့ကျပ်2000တန်ငွေဆက်ကူတင်တဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်မှာသူစာရေးတော့ကတော့ဒီငွေဆက်ကူတင်ထုတ်မယ်ဆိုပြီးတော့တရင်ထွက်ထွက်ချင်းသူစာရေးလိုက်တာဖြစ်ပါတယ်အခုတော့တကယ်ပဲငွေဆက်ကူကလည်းထုတ်ဝေလိုက်ပြီဖြစ်ပါတယ်ဒီသောရရှင်အဲ့ဒီကစိုးရိမ်နေတဲ့ဒီအကြောင်းမြန်မာနိုင်ငံမှာကုန်စည်နှုန်းတွေတက်တော်မလားဆိုပြီးတော့ဖက်ဖက်ကကြက်တဲနေပါပြီဆိုတော့ရေးလာတာဖြစ်ပါတယ်
။အာဏာသိမ်းထားတဲ့စစ်ကောင်းဆောင်တွေလှုပ်ချင်တာလှုပ်နေလို့ပြည်သူတွေအတော့အကြက်တဲဖြစ်နေရပါတယ်။ဘူဘန်ဆိုတာကလည်းသူတို့ပဲထိန်းချုပ်ထားတာတဲ့။ဥက္ကလိကဘန်ကဆရာကြီးတွေပြောတာကတော့သူတို့လည်းပဲဘူဘန်နဲ့ UAB ဘန်တို့ရဲ့ rate ကိုကြည့်ပြီးတော့တခြားဘန်တွေလည်းဒေါ်လာ rate ကိုလိုက်ချိန်ကြတယ်တဲ့။သူတို့သက်ဆိုင်ရာ page မှာကြီးညာထားတာကဈေးတစ်မျိုး၊နောက်ကွယ်မှာတော့ကတ်တွေနဲ့ရှင်းတဲ့ခါမှာဖြတ်တဲ့ဈေးကတစ်မျိုးပါတဲ့။CB ဆိုရင်ဒေါ်လာကို3400ကျပ်ကျော်နှုန်းနဲ့ဖြတ်ပါတယ်။ UAB ရဲ့ငွေလဲနှုန်း rate ကပိုအများဆုံးနဲ့ပြည်တွင်းဘဏ်တွေလည်းအရေးပေါ်အစည်းအဝေးတွေလုပ်ကြရတာကြားတယ်တဲ့။ရောင်းမှာဆိုရင်ဒီ2000တန်ကျောင်းရောင်းဝယ်အားလုံးဘာလို့အမှန်မသိဘူးဖြစ်နေကြပါတယ်။ကျင်ညာတော့သာအကန့်အသတ်နဲ့ထုတ်မပြောတာဘလောက်ထုတ်မယ်ဆိုတာမပြောဘူးလေ။အခုချိန်မှာကအားလုံးကြီးရဲ့ရိုက်နေတယ်လို့ပြည်သူတွေလည်းခြေကံကုန်စည်နှုန်းကြီးရဲ့တွေကိုခံနေကြရပါတယ်။သူတို့ကြောင့်နိုင်ငံကအမှန်တကယ်ကိုဇောက်ထိုးကျနေပါပြီ။ဘာတစ်ခုမှလည်းမထိန်းနိုင်ပါဘူး။စီကစားတဲ့သူတွေကိုထိမ့်ဖို့မပြောနဲ့သူတို့ကိုယ်တိုင်လည်းအကြက်တဲဝဲကြီးရဲ့ထဲရောက်နေကြတာပါဘူဘန်ဆိုတာကလည်းသူတို့ပဲထိမ့်ချုပ်ထားတာလေ
ဟုတ်ကဲ့ပါဒီစာကတော့ဒီငွေဆက်ကူတင်မထွက်ခင်မှာရေးလိုက်တဲ့စာပါသူပြောသလိုပဲဒီငွေဆက်ကူတင်မထွက်ခင်မှာရောအခုထွက်ပြီးတော့ရောကုန်စည်နှုန်းတွေတရှိန်လို့တက်နေတဲ့အခြေအနေကတော့လက်တွေ့ကြုံတွေ့နေရတာဖြစ်ပါတယ်နော်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရင်ရက်ချင်ပါတယ် သရရှင်တွေအားလုံးပုံမကောင်းမှုအစဉ်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုမိပါတယ်ရှင
်ကျွန်တော်တို့ပြည်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ခင်ရှင်ရွှင်လန်းချမ်းမြေကြပါစေရှင
်။မာပြီမပေးစာများကိုမအေးသနာကြကတင်ပြပြန်ချပေးခဲ့တာပါ။အခုဆက်လက်ပြီးကမ္ဘာတော်ထူးခြားတဲ့သတင်းတွေကိုတင်ပြပါမယ်။ဂျာမနီနိုင်ငံကမစ်ကီမောက်စ်ပုံစံဝင်ကမ္ဘာနေချာပန်းကင်းဂျပန်နိုင်ငံကဒိုလျောက်စကားပြန်ပေးနိုင်တဲ့ဘာသာပြန်ပြတင်းပေါက်ဆရှိတဲ့ကမ္ဘာတော်ကထူးထူးခြားခြားသတင်းတွေကိုကိုကြီးကျတဲ့မတ်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
ဂျာမနီနိုင်ငံတောင်ပိုင်းကနေချာပန်းကင်းတစ်ခုမှာနာမည်ကျော်မစ်ကီမောက်စ်ပုံစံဝင်ကမ္ဘာကြီးတစ်ခုကိုဖန်တီးထားပါတယ်။ဘောလုံးပင်လေးခွင်းစာလောက်ရှိတဲ့နေသားကင်းကြီးထဲမှာ Disney Company အနှစ်တရာပြည့်အထိမ်းအမှတ်အဖြစ်နဲ့ဒီဝင်ကဘာကြီးကိုဖန်တီးထားတာပါ။ Uli Ernst တို့သူလက်သမားတို့ကဖန်တီးခဲ့တာဖြစ်ပြီးဒါဟာသူ့ရဲ့25ခုမြောက်လက်ရလဲဖြစ်ပါတယ်။သူဟာကုလိုပုံဖော်တာတွေကို1999ခုနှစ်ကတည်းကစတင်လုပ်ဆောင်ခဲ့တာဖြစ်ပြီးတော့ Leonardo da Vinci ပုံကအစဥရောပမြေပုံအစုံဖန်တီးခဲ့တဲ့သူလည်းဖြစ်ပါတယ်။ဒီနှစ်ပုံစံကတော့ Disney Company ရဲ့ Mickey Mouse နဲ့ Minnie Mouse ပုံစံဖြစ်ပြီးအပင်ပေါင်း 36,000 ကျော်နဲ့နှမိုင်ပတ်တဲ့လေကွင်းကြီးထဲမှာဖန်တီးချတာပါ။မင်းတို့မှစတင်ဆိုင်ပြုခဲ့တာဖြစ်ပြီးတော့ Unit မျိုးကကျောင်းသူကျောင်းသား22ယောက်ပါဝင်တဲ့အဖွဲ့တစ်ခုကလည်းကူညီတိုင်းတာပေးခဲ့ပါဗျ။ဒီဝင်ကဘာကြီးတဲ့ကိုဝင်ပြည့်ရဲ့ကလေးတွေအနေနဲ့အမတ်တရတစိုက်တုံးလေးတွေကိုလည်းစုဆောင်းနိုင်ပါတယ်။ကြားအပြင်တခြားဂိမ်းစားနည်းတွေနဲ့ပေးလိမိကွန်းတွေကိုလည်းဖြည့်ရှင်းကစားနိုင်ပါတယ်ရှင်။
အရက်စော်ပွားများပြည်တော်စု UAE ကအဘူဒါဘီမြို့မှာမောင်းသူမဲ့ယင်တွေကိုလူစီးများလာစေဖို့ရည်ရွယ်ပြီးပြရိုက်တွေနဲ့အပန်းဖြေနားစရာကမ်းခြေတွေရှိတဲ့စာဒီယာနဲ့ယာစ်ဂျွန်းတွေကိုမောင်းသူမဲ့ကားတွေနဲ့အခမဲ့ပို့ဆောင်ပေးနေပါတယ်။နိုင်ငံတကာမောင်းသူမဲ့ကားကုမ္ပဏီတစ်ခုဖြစ်တဲ့ We Ride ကုမ္ပဏီနဲ့ပူးပေါင်းပြီးနိုင်ငံရဲ့အများပြည်သူသယ်ယူပို့ဆောင်ရေးကွန်ရက်ကိုတိုးချဲ့ဖို့အတွက်လှုပ်ဆောင်တဲ့ကြိုးပမ်းချက်တစ်ခုလည်းဖြစ်ပါတယ်။2021ခုနှစ်ခရဲကစတင်မိတ်ဆက်ပေးခဲ့တဲ့မောင်းသူမဲ့ကားနည်းပညာကို UAE ကလမ်းတွေပေါ်မှာစတင်စမ်းသပ်နေတာတစ်နှစ်ကျော်ကြာရှိလာနေပါပြီ။ဒီမောင်းသူမဲ့ကားတွေမှာစင်ဆာတွေတပ်ဆင်ထားသလိုကင်မရာ၁၀လုံးလည်းပါဝင်ပြီးကားစတီယာရိုင်အနောက်မှာဘေးကင်းလုံခြုံရေးအတွက်လူတစ်ယောက်ကလည်းလိုက်ပါစီးနေမှာပါ။ကားအတွင်းမှာလည်းအရေးပေါ်အခြေအနေကြုံလာရင်ကားကိုရပ်တန့်သွားစေဖို့အတွက်နှိပ်လို့ရတဲ့အရေးပေါ်ခလုတ်တက်ဆင်ထားပါတယ်လို့ We Ride ကုမ္ပဏီကပြောပါတယ်ခင်ဗျာ
။ဂျပန်နိုင်ငံကယထာဖူတာတစ်ခုမှာအလူလျောက်စကပြန်လုပ်ပေးနိုင်တဲ့ဘာသာပြန်ဂျင်းပေါက်တွေကိုယထာလက်မဲ့ရောင်းနေနေရမှာစတင်သုံးနေပါပြီ။ စီမူးယထာဘုဒ္ဓယုံမှာတက်ဆင်ထားတဲ့ဒီဆက်တွေဟာယထာစီခီးတွေနဲ့ယထာဝန်ထမ်းတွေအကြားစကားပြောစုဆက်သွယ်နိုင်မှုအတွက်လှုပ်ဆောင်ပေးနိုင်ပါတယ်။ဂျပန်ဘာသာစကားကနေအင်္ဂလိပ်၊ပြင်သစ်၊အယုံနဲ့စပိန်ဘာသာစကားအပါအဝင်ဘာသာစကားပေါင်း၁၁မျိုးကိုဖန်သားပြင်ပေါ်မှာပြောစုဆက်သွယ်နိုင်မှုအတွက်လှုပ်ရှားတာပါ။တနည်းကိုလူတသိန်း3000ကျော်ခီးသွားလာနေတဲ့လူသွားလာအစီကားဆုံးဘုဒ္ဓယုံတစ်ခုဖြစ်တဲ့စီဘူးရှိနီချူကူဘူဒာယုံမှာ၃လကြာအစမ်းသဘောအနေနဲ့တက်ဆင်ထားတာဖြစ်ပြီးတော့အဆင်ပြေတယ်ဆိုရင်တော့တခြားနေရာတွေမှာပါတက်ဆင်သွားမှာပါဒီဘာသာပြန်ဆက်ကိုအသုံးပြုပြီးတော့ခီးသွွားတွေအနေနဲ့ဒေသဆိုင်ရာအချက်လက်တွေလမ်းညွန်ချက်တွေကိုမေးမြန်းနိုင်ပါတယ်အရင်က၃နေစာဖြစ်တဲ့ပုံမှန်လက်မှတ်ထုတ်ပေးတဲ့ဆက်တွေလူနဲ့ရောင်းတဲ့နေရာတွေကိုလည်းဆက်ပြီးတော့ဖွင့်ပေးချမှာပါပြီးခဲ့လအတွင်းဂျပန်နိုင်ငံကိုကမ္ဘာလက်ခီးသွွားနှစ်တန်းကျော်လာရောက်ခဲ့ပြီးဂျပန်ရန်ွေတန်ဖိုးကျဆင်းမှုကြောင့်အမေရိကန်နဲ့ဥရောပကဧည့်သည်တွေဟာကက်ယောဂါမတိုင်ခင်ကာလကထက်ဦးပြီးတော့ညလာခဲ့ပါတယ်ရှင
်တရုတ်နိုင်ငံဘေကျင်းမြို့တော်မှာတက်တီးဖက်ရှင်ဖျိုးပွဲတစ်ခုကိုပြီးခဲ့တဲ့ဘက်ကချင်းပါခဲ့ပါတယ်ခေတ်သစ်မှာနေဝင်စည်းစာအလှကိုပျော်ပျော်ပါပါခံစားခြင်းလို့နာမည်ပေးထားတဲ့ဒီဖက်ရှင်ရှိုးပွဲကိုတက်လက်ပိုင်းနဲ့တက်ကြီးမော်ဒယ်တွေပါဝင်ခဲ့ကြပါတယ်အခုလိုနှစ်စဉ်ကျင်းပတဲ့ပွဲဟာ36ကြိမ်မြောက်ကျင်းပတာဖြစ်ပြီးနာမည်ကျော်ဝူဒီလို့ဖက်ရှင်အကျော်မော်ရီလည်းပါဝင်ခဲ့ကြပါတယ်အခုလိုတက်ကြီးဖက်ရှင်ရှိုးမှာပါဝင်ဆင်နွှဲခြင်းအဖြစ်ခေတ်သစ်ဖက်ရှင်ရေးစီးနဲ့အပြောင်းလဲတွေပေါ်မှာမျက်ခြေမပြတ်ရှိနေနိုင်တယ်လို့လည်းသူကပြောပါတယ်တရုတ်ပြည်မှာအသက်ကြီးတဲ့သူတွေကိုဘေးဖယ်ခံထားရတာများတာကြောင့်အခုလိုပွဲမျိုးတွေဟာစိတ်လွတ်လပ်ပေါ်ပါစေတယ်လို့အသက်65နှစ်အရွယ်ပါဝင်တဲ့မော်ဒယ်တဦးကပြောပါတယ်ပါဝင်တဲ့လူအများစုဟာအသက်55နှစ်ကနေ80အတွင်းရှိကြပြီးတော့အယောင်ဆန်းဆန်းဖက်ရှင်ဝတ်စုံမျိုးစုံကိုဝတ်ဆင်ထားကြပါတယ်လူပေါင်း 2,000 လောက်ကအဖွဲ့ပေါင်း62ဖွဲ့အနေနဲ့ပါဝင်ရှင်ပြိုင်ခဲ့ကြတဲ့ဖက်ရှင်ပြိုင်ပွဲကိုလည်းကျင်းပခဲ့ကြပြီးဝတ်စုံတွေအပြင်တင်ဆက်မှုအပေါ်မှာလည်းအမှတ်ပေးရှင်ပြိုင်ခဲ့ကြပါတယ်ခင်ဗျာ
သူကြဆက်မြသတင်းတွေကိုကိုချင်းချမ်းနဲ့မခင်ဖြူတွေတို့တင်ဆက်ခဲ့ကြတာပါအခုတော့သတင်းကြီးချုပ်ကိုပြောပြပေးပါမယ်ခရိုင်းမြားနဲ့ယူကရိန်းတောင်ပိုင်းကခါဆန်ဒေသကိုဆက်ထားတဲ့ခရွန်ဟာသရားကိုယူကရိန်းတပ်ဖွဲ့တွေကဒုံးကျည်တဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားကလည်းယူကရိန်းနောက်ပိုင်းကိုဒရုန်းတွေဒုံးကျည်တွေနဲ့တရင်းကလေးတွေကဆက်ကဆက်ခါတိုက်ခိုက်ခဲ့ပါတယ်ဒီလိုတိုက်ခိုက်ခဲ့ကြတဲ့အတွက်လူခြားရောသေဆုံးခဲ့ပြီးတခြားသူ၄ယောက်လည်းတန်ရရှိခဲ့ကြပါတယ်ခုလိုပြင်းပြင်းတိုက်ခိုက်မှုတွေကြောင့်ယူကရိန်းတောင်ပိုင်းရုရှားတပ်တွေအတွက်ထောက်ပံ့ရင်းနှောင်းကြောင့်ကိုထိခိုက်ပြီးယူကရိန်းရဲ့တပ်များထုတ်စစ်ကိုအထောက်အကူပြုတယ်ပါတယ်တပ်မတော်ကိုပြန်တင်ပေးဖို့နိုင်ရှားအာနာသိစစ်တပ်ကိုရာဇဒန်ပေးထားတဲ့တနင်္ဂနွေနေ့ကျော်လွန်သွားခဲ့ပါပြီဒါပေမဲ့စစ်ရေးရဝေရောက်ဆောင်ရွက်မယ်လို့ပြောထားတဲ့အနောက်အာဖရိကဒေသနိုင်ငံများအဖွဲ့ဟာပို့ပြီးငြိမ်းချမ်းတဲ့နီလန်အုံပြုဖို့တင်ပြတာတွေနဲ့ရင်ဆိုင်နေရပါတယ်အီကိုဝါရှိုအတူအဖြစ်သိကြတဲ့ဒီဒေသဆိုင်ရာနိုင်ငံများဖွဲ့ရဲ့ဥက္ကဋ္ဌနိုင်ဂျီးရီးယားတပ်ပလတ်ကိုပို့ပြီးငြိမ်းချမ်းတဲ့နီလန်အုံပြုဖို့နိုင်ဂျီးရီးယားထက်လွတ်တော်ကစတင်နေ့ကတိုက်တွန်းခဲ့တာပါပြောင်းရွှေ့နေထိုင်မှုစ조사ကြသူတွေကိုဒါစင်ချီပြီးအီတလီကယ်ဆယ်ရေးသမားတွေကတနင်္ဂနွေနေ့ကကဲတင်လိုက်ကြပါတယ်တောက်ကြနေညပိုင်းစတင်နေ့အစောကြီးမှာကြောက်ဆောင်တွေနဲ့တိုက်မိတာကြောင့်သင်းမောပြတ်ပြီးလမ်းပီတူးဆကျုံးပေါ်ကကြောက်တန်းတွေပေါ်မှာပြောင်းရွှေ့နေထိုင်မှုစ조사လူတွေတောင့်တင်နေကြတာဖြစ်ပါတယ်ခုလိုသတင်းချင်းချုပ်ကိုကြီးညာပြည့်တဲ့နောက်မှာတော့ကျွန်တော်တို့အစီအစဉ်ကိုအဆုံးသတ်ဖို့ရှိပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကမတ်တင်ကြီးထိုက်ဖြစ်ပြီးအတန်ဖိုင်းအင်ဂျင်နီယာတွေကတော့ဇူဘက်အယ်ဒရက်နဲ့ဇန်နစ်အဗ်ဒူရမန်တို့ဖြစ်ကြပါတယ်မြို့ရေအမေရိကန်တန်ရဲ့မနက်ပိုင်းအစီအစဉ်တွေကိုအခုဆုံးသတ်ပါတော့မယ်တော်ရရှိများနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းကျန်းမာရွှင်လန်းကြပါစေဝေကူနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ကျွန်တော်ဓမ္မောင်တန်ပ
This program has come to you from the Voice of America, Washington.